Welcome to the Voice of America in Burmese.
မင်္ဂလာညညဖြစ်ကြပါစေခင်ဗျာ view American တိုင်းရဲ့2016ခုနှစ်မေလ9ရက်နေ့တင်းလာနေညပြအစည်းအဝေးတွေကို Washington DC မြို့တော်ကနေမြဝဆန်တော်ကြီးည9:00နာရီ San Andreas Line No. 2425 3251နဲ့ Line 190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ဗျထွေးပါလက်မတော်တော့ဂျင်းဒီစီမံကိန်းကက်ကွက်ဆန္ဒပြမှုတွေတစ်ဖက်ပြန်ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့တရုတ်ဆူရကပြည်ပမှာရင်းနှီးလုပ်ကင်နေတဲ့တရုတ်ကုမ္ပဏီတွေကိုတက်ဆိုင်ရာနိုင်ငံတွေရဲ့ဥပဒေတွေအကြိုက်လေးစားလိုက်တာပေါ့အများအတိုက်တွန်းပြောဆိုနေတဲ့အကြောင်းပြောပါတယ်တခါဒီဖိလစ်ပိုင်နိုင်ငံမှာတော့သမ္မတသေရွေးကောက်တင်ပြဖို့အတွက်ပြည်သူတွေမဲပေးခဲ့ကြပါပြီနိုင်ငံတကာသတင်းထောက်တွေအပေါ်မှာမြောက်ကိုရီးယားအာဏာပိုင်တွေရဲ့ပြုမှုဆက်ဆံပုံကြောင့်ပြုံရမ်းမှာလက်ရှိကျင်းပနေတဲ့ပါတီကိလာကန်အတွက်ကင်ဂျုံအစိုးရကအသေးချပြင်ထားတဲ့ပုံရိပ်ကိုထိခိုက်ခဲ့ရပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်အောင်နဲ့အတူပြပြပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံကိုနှစ်ရကြာအလေပတ်ရောက်နေတဲ့ထိုင်းနိုင်ငံသားရေးဝန်ကြီးနဲ့ဒေါင်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံပြီးဒေါင်ဆန်းစုကြည်ပြောကြတာကတော
့ whether Thailand has any plans to improve their lot I would have thought that Thailand is always trying to improve
တွင်ပြည်ပြည်ချင်းမကြခင်မှာတင်းဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူဝမ်ပေါင်ကုမ္ပဏီကရောကြီးမပြေပဲတင်ထားတဲ့မြေကိစ္စဖြည့်ရှင်းပေးရေးအကြောင်းနဲ့အတူအမျိုးသားညီကြားစီရင်တဲ့ညီငယ်ရေးလုပ်ငန်းစဉ်ဒေါအောင်ဆန်းစုကြည်ဘာတွေဆက်လုပ်နေပါသလဲစာရာတွေနဲ့အပတ်စဉ်ကဏ္ဍတွေအဖြစ်စီးပွားရေးတက်တန့်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာနားဆင်ရမှာပါအခုတော့ဒေတာရောင်နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကိုအောင်တို့ကပြောပြပေးပါအောင်ခင်ဗျာ
ဒေသခံတွေရဲ့ကက်ကွက်ဆန္ဒပြနေကြတဲ့လက်ပေါင်းတောင်ကျင်းဒီစီမံကိန်းကိုပြန်ဆမယ်လို့တရုတ်ဝန်ပေါင်းကုမ္ပဏီကကြေညာလိုက်တဲ့အပေါ်မှာဒေသခံရာနယ်ခြေရဲ့ကက်ကွက်ဆန္ဒပြမှုတွေတဖန်ပြန်ဖြစ်လာပြီးတဲ့နောက်ဒီကနေ့မှာတော့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတရုတ်အစိုးရအနေနဲ့ဒီပြည်ပမှာရင်းနှီးလုပ်ကင်နေတဲ့ကုမ္ပဏီတွေကိုသက်ဆိုင်ရာနိုင်ငံရဲ့ဥပဒေတွေအတိုင်းလေးစားလိုက်တာဖို့အမြဲတမ်းတိုက်တွန်းပြောဆိုနေတာဖြစ်တယ်လို့ပြောလိုက်ပါတယ်နိုင်ငံစလုံးအတွက်အကျိုးပြုရစီမဲ့စီမံကိန်းတွေကိုတရုတ်အစိုးရအနေနဲ့မြန်မာအစိုးရနဲ့အတူလက်တွဲပြီးတော့မှန်မှန်ကန်ကန်ပူးပေါင်းအောင်ထည့်ဖော်သွားလိုတဲ့အကြောင်းနဲ့နိုင်ငံစလုံးကပြည်သူတွေအတွက်အကျိုးရှိစေမဲ့ဒေသတွင်းလူမှုစီးပွားဖွံ့ဖြိုးတိုးတက်စေမဲ့လုပ်ငန်းတွေကိုပို့ပြီးတော့အားကောင်းလာအောင်တိုးမြှင့်ဆောင်ရွက်သွားလိုတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရလူခန့်ကဒီကနေ့ပဲပြောဆိုလိုက်တာပါနိုင်ငံပူးပေါင်းဆောင်ရွက်မှုတွေရှေ့ဆက်လှုပ်ဆောင်သွားနိုင်မယ်ဆိုတာကိုယုံကြည်တဲ့အကြောင်းလဲပြောခွင့်ရလူခန့်ကပြောပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီပြီးခဲ့တဲ့လအတွင်းမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တုန်းကလည်းအလားတူပဲတရုတ်အစိုးရအနေနဲ့မြန်မာအစိုးရနဲ့ရင်းရင်းနှီးနှီးညှိနှိုင်းဆွေးနွေးပြီးတော့နှစ်ဖက်စီးပွားရေးဆိုင်ရာသဘောထားကွဲလွဲမှုတွေကိုဖြေရှင်းနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြောဆိုခဲ့တာပါဒါပေမဲ့လည်းတရုတ်ဝမ်ပေါင်းကုမ္ပဏီနဲ့မြန်မာဥပိုင်ကုမ္ပဏီတို့ပူးပေါင်းလုပ်ကိုင်နေတဲ့လက်ပတော်တော်ချင်းဒီစီမံကိန်းကိုမေလ5ရက်နေ့မှာပြန်ဆမယ်လို့ဝမ်ပေါင်းကုမ္ပဏီကကြေညာလိုက်ပြီးတဲ့နောက်ဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေတစ်ဖက်ပြန်လည်ပြင်းထန်လာနေတာပါဒီကိစ္စနဲ့ပတ်သက်လို့ဒီသတင်းပတ်အတွင်းလွှတ်တော်မှာအရေးကြီးအစိုးရတည်သွင်းဖို့ကိုလည်းသက်ဆိုင်ရာဒေသလွှတ်တော်အမတ်တို့ကပြင်ဆင်နေကြပါရဲ့ရှင်
။ဖိလစ်ပိုင်နိုင်ငံမှာသမ္မတသစ်ရွေးကောက်တင်မြှောက်ဖို့အတွက်ပြည်သူတွေဒီကနေ့မဲပေးခဲ့ကြပါရယ်။တရားဝင်မဟုတ်သေးတဲ့စီးရင်တွေအရသဘောထားတင်မှာပြည်စကားကိုခက်ပစ်ပစ်ပြောရတဲ့မြို့တော်မွန်တဦးကမဲအများဆုံးရနေပါရယ်။တောင်ပိုင်းဒဗာအိုမြို့ရဲ့မြို့တော်မွန်အဖြစ်နှစ်တော်ကြာတာဝန်ထမ်းခဲ့တဲ့ရော်ဒရီဂိုဒူတာဟာဒီကနေ့ရွေးကောက်ပွဲမတိုင်ခင်အစောပိုင်းလူမှုစစ်တမ်းတွေအရအထက်လွှတ်တော်အမတ်ဂရိစ်ဖိုးလက်ရှိသမ္မတဘနင်းနိုအဂွီနိုထောက်ခံတဲ့ပြည်ထောင်ဝန်ကြီးမနူရယ်ရော့ခ်ဆက်စ်တိုထက်ဆယ်ရာခိုင်နှုန်းလောက်ထိထောက်ခံမှုပိုရနေတာပါအသက်82နှစ်အရွယ်ဒူတာဟာရာဇဝတ်မှုကျူးလွန်သူတွေကိုတုတ်တင်ပြစ်မယ်ဆိုတဲ့ဂရိအပါအဝင်ရာဇဝတ်မှုနဲ့အဂရိလိုက်စားမှုတွေကိုတိုက်ပြတ်သွားမယ်လို့ခက်ပြက်ပြက်ပြောတဲ့သူ့ရဲ့မိန့်ခွန်းတွေကြောင့်ပြည်သူထောက်ခံမှုရရှိခဲ့တာဖြစ်ပါတယ်သူရဲ့ခက်ကြမ်းကြမ်းစကားလုံးတွေကြောင့် American သမ္မတလောင်းအကျိုးရွေးပွဲတွေမှာ Republican Party ဘက်ကနေသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ Donald Trump နဲ့နှိုင်းယှဉ်ဖော်ပြခံနေရသူလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ငံတကာသတင်းထောက်တွေအပေါ်မြောက်ကိုရီးယားအာဏာပိုင်တွေရဲ့ပြုမှုဆက်ဆံပုံကြောင့်ပြုံရမ်းမြို့တော်မှာလက်ရှိကျင်းပနေတဲ့ပါတီညီလာခံအတွက် Kim Jong Un အစိုးရကအသေးချပြင်ဆင်ထားတဲ့ပုံရိပ်ထိခိုက်ခဲ့ရပါတယ်။ BBC သတင်းထောက်တွေရဲ့သတင်းတင်ပြပုံတွေကိုအာဏာပိုင်တွေကသဘောမကျတာကြောင့်ဒီမြောက်ကိုရီးယားနိုင်ငံကနေပြီးတော့ဒီသတင်းထောက်တွေကိုချက်ချင်းနှစ်ထုတ်ခဲ့တာပါ။တို့ချိုအခြေဆိုင် BBC သတင်းတောက် Rupert Winfield Hayes နဲ့အတူထုတ်လို့ရေးမှု Maria Bryan နဲ့သတင်းရိုက်ကူးသူ Matthew Goddard တို့ကိုမြောက်ကိုရီးယားနိုင်ငံကနေထွက်ခွာကန်ပြီးဒီတောက်ကြတဲ့တော့ကအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့တာပါ Winfield Hayes ကိုတော့၈နှစ်ကြာစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့ပါတယ် British သတင်းထောက်တဲ့အဖွဲ့ဟာမြောက်ကိုရီးယားအလို့သမားပါတီညီလာခံပတ်တိုင်ခင်ကတည်းကမျိုးပဲကြီးကြီးကြီးစုရှယ်တချို့နဲ့အတူသူတေသနခီးစင်တစ်ခုနဲ့မြောက်ကိုရီးယားနိုင်ငံထဲကိုရောက်နေတာပါနေပေါင်း36နှစ်အတွင်းပထမဆုံးကြိမ်ကျင်းပတဲ့အလို့သမားပါတီညီလာခံကိုသတင်းယူဖို့အတွက်ကိုတော့ဖိတ်ကြားခံထားရတဲ့နိုင်ငံသားသတင်းတောက်130ကျော်ပုံရံ ပြုံရမ်းမြို့ကိုရောက်ရှိနေပေမဲ့လို့ဒီညနာကအတွင်းထဲထိတော့သတင်းယူခွင့်မရကြပါဘူးရှင်
။ဂရိနိုင်ငံမှာအငင်းပွားစရာဖြစ်နေတဲ့ပင်စင်ထောက်ပံ့ခြင်းနဲ့အခွန်ကောက်ခံမှုပြန်လည်ပင်စင်ရေးအစီအစဉ်တွေကိုဂရိလွှတ်တော်ကအတည်ပြုလိုက်ပါရယ်။အကျွေးပြည်နေတဲ့ဂရိနိုင်ငံမှာငွေကြေးကြားကံပေးရအနေနဲ့ EU ဥရောပသမဂ္ဂအကျွေးရှင်တွေကဒေါ်လာဘီလီယံ100နီးပါးအကျွေးပေးမယ်လို့သဘောတူထားပြီးအပြန်အလှန်အပြင်ဂရိနိုင်ငံကပင်စင်လစာလျှော့ချရေးနဲ့အခွန်တိုးကောက်ရေးကိုဂရိအစိုးရကဆောင်ရွက်ဖို့တောင်းဆိုထားပါရယ်။ပင်စင်လာစာအများဆုံးရရှိသူတွေကိုပင်စင်လျှော့ချပြီးအလဲအလတ်နဲ့အမြင့်ဆုံးဝင်ငွေရှိသူတွေစီကအခွင့်တိုးကောက်မဲ့အစီအစဉ်ကိုလွှတ်တော်မှဒီကနေ့အစောပိုင်းမဲမခွဲခင်အေသင်မြို့တော်လမ်းမတွေပေါ်မှာထောင်ထဲချီတဲ့ပြည်သူတွေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အလို့သမားတွေရဲ့ဝင်ငွေထိခိုက်စေမဲ့ဒီဥရေကျန်းကိုအတိမပြုဖို့တောင်းဆိုဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတို့ကလွှတ်တော်ကိုအကာအကွယ်ပေးနေတဲ့လုံခြုံရေးရဲတွေကိုမီးလောင်ဘုံတွေနဲ့ပစ်ခတ်ခဲ့တာကြောင့်ရဲတွေကလည်းမျက်ရည်ဘုံတွေနဲ့ပြန်လည်ပစ်ခတ်ခဲ့ပါတယ်။ယူရိုငွေကြေးသုံးဆွဲတဲ့ဥရောပ19နိုင်ငံကဗန်နာရေးဝန်ကြီးတွေဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာဂရိအကျွေးကိစ္စအရေးပေါ်အစည်းအဝေးလုပ်ဖို့နိုင်ငံပိုင်းလိုမှာပဲဂရိလွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာပါ။အဲ့ဒီအစည်းအဝေးမှာဂရိနိုင်ငံရဲ့ငွေကြေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုနဲ့ဂရိနိုင်ငံကမနှစ်ကချေယူထားတဲ့ဒေါ်လာ98ဘီလီယံကိုဇူလိုင်လမှာပြန်ပေးဆက်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးပြန်လည်သုံးသပ်သွားမှာဖြစ်ပါရယ်ခင်ဗျာ။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူရဲ့တနင်္လာနေ့ညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးချွန်ကယ်ရီဟာသူ့ရဲ့၄ရက်ကြာဥရောပခေတ်စဉ်ကိုဒီကနေ့စတင်လိုက်ပြီးတော့နိုင်ငံအများပြားကခေါင်းဆောင်တွေအပြင်အာဂရီလိုက်စားမှုတိုက်ဖျက်ရေးထိပ်သီးညီလာခံကိုလည်းတက်ရောက်မှာပါ။ကြာသပတေးကျရင်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဦးစီးကျင်းပါမယ်။အာဂရီလိုက်စားမှုညီလာခံကိုအာဂရီလိုက်စားမှုတိုက်ဖျက်ရေးညီလာခံကိုဒီအာဖဂန်နစ္စတန်၊ကိုလံဘီယာနဲ့နိုင်ဂျီးရီးယားတို့ကအပါအဝင်ဒီနိုင်ငံတော်များများကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။ကမ္ဘာပေါ်ကခေါင်းဆောင်တွေကြော်ကြားသူတွေပါဝင်တဲ့အခွန်ရှောင်ကျင်တဲ့သူတွေဟာအခွန်လွတ်နိုင်ငံတွေဒေသတွေမှာဗန်စင်းတွေဖွင့်ထားကြတယ်ဆိုတဲ့အချက်လက်တွေကိုဖော်ပြတဲ့ Panama Papers တွေပေါ်လာခဲ့ပြီးတဲ့ဒီသတင်းပတ်အကြာမှာပဲအခုလိုမျိုးကမ္ဘာတဝန်းအာဂရီလိုက်စားမှုတိုက်ဖျက်ရေးညီလာခံကိုကျင်းပမှာဖြစ်ပါတယ်။အဲ့ဒီအခွန်ရှောင်ဗန်စင်းတွေထဲမှာတော့သူ့ရဲ့ဖခင်နိုင်ငံသားမှာဖွင့်ထားခဲ့တဲ့ဗန်စင်းထဲမှာဝန်ကြီးချုပ်ကင်မရွန်ရဲ့အဆုရှေအားလည်းပါဝင်ခဲ့တယ်ဆိုတဲ့အချက်လက်လည်းပါခဲ့တာပါ။ဒါပေမဲ့ဗြိတိန်ဝန်ကြီးချုပ်ကတော့သူ့အနေနဲ့ဘာမှမလုပ်ခဲ့ဘူးလို့ဆိုထားပါတယ်။ Panama Papers လို့ခေါ်နေတဲ့ဒီအခွန်ရှောင်စာရင်းတွေကိုဒီနေ့ကစပြီးတော့အများပြည်သူကြည့်ရှုနိုင်မှာလည်းဖြစ်ပါတယ်။အာဂရီလိုက်စားမှုဟာကမ္ဘာပြည်ထနာအများစုရဲ့အရင်ခံအကြောင်းရင်းဖြစ်ပြီးတော့တိုးတက်ဖွံ့ဖြိုးမှုကိုအဟန့်တားဖြစ်စေတယ်လို့ဝန်ကြီးချုပ်ကင်မရွန်ကပြောပါတယ်ရှင်။
American သမ္မတလောင်းအကျိုးရွေးပွဲတွေမှာ Republican Party ဘက်ကထိတ်ဆုံးကအနိုင်ရနေတဲ့ Donald Trump ပါတီတွေမှာတော့ထောက်ခံမှုအပြည့်အဝမရသေးသလို Democratic Party ဘက်မှာလည်းမဲဆန္ဒရှင်အများစုက Hillary Clinton ကိုတိတ်ပြီးတော့မထောက်ခံခြင်းကြတဲ့အကြောင်းလူထုစစ်တမ်းတွေမှာပြသနေကြတာကြောင့် Libertarian Party က Gary Johnson အတွက်သမ္မတလောင်းအဖြစ်ဝင်ရွေးခံဖို့အခွင့်အလမ်းတစ်ခုပွင့်သွားခဲ့ပါတယ်။ Clinton နဲ့ Trump တို့ဟာဒီကနေ့နိုင်ငံရေးလောကရဲ့အဆွမ်းတစ်ဖက်စီမှာရှိနေကြတဲ့ပုံစံတွေဖြစ်တယ်လို့ Johnson ကတနင်္ဂနွေနေ့က ABC ရုပ်သံရဲ့ This Week အစီအစဉ်မှာပြောသွားတာပါ။American နိုင်ငံသား90ရာခိုင်နှုန်းကသူတို့ကိုသူတို့ဘယ်ပါတီနဲ့မှမဆိုင်တဲ့တရားလွတ်လပ်သူတွေလို့ပြောဆိုနေကြတာမှာသူ့အမြင်ကတော့ဒီလူတွေဟာ liberal သမားတွေဖြစ်ပြီးဒါကိုသူတို့ကိုသူတို့သတိမပြုမိတာသာဖြစ်တယ်လို့ Johnson ကပြောပါတယ်။အစိုးရရဲ့ဝင်ရောက်ဆက်ဖက်မှုတွေနဲ့ပတ်သက်လို့လူတယောက်ချင်းစီမှာရှိတဲ့အခွင့်အရေးတွေကိုတန်ဖိုးထားတဲ့သူ့ရဲ့ပါတီအနေနဲ့ဒီလနောက်ပိုင်းမှာပါတီသမ္မတလောင်းကိုတရားဝင်အဆိုပြုသွားမှာဖြစ်ပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာရှင်ပြိုင်မဲ့တတိယနိုင်ငံရေးပါတီတစ်ခုကသမ္မတလောင်းတယောက်အတွက်အခက်အခဲတွေကြီးကြီးမားမားရှိနေတာမှာအကြီးမားဆုံးကတော့ငွေကြေးအလုံလောက်ရရှိဖို့ပဲဖြစ်ပါတယ်ခင်ဗျာ။
အကြမ်းဖက်ဝါဒတိုက်ဖျက်ရမှာအထောက်အကူပေးနေတဲ့ဝန်ဆောင်မှုကော်မတီတစ်ခုကအချက်လက်တွေကိုအမေရိကန်ထောက်လှမ်းရေးအဖွဲ့တွေအနေနဲ့ရယူလို့မရအောင် Twitter လူမှုကွန်ရက်ကဟန့်တားလိုက်ပါတယ်။ထောက်လှမ်းရေးအေဂျင်စီတွေအတွက်အချက်လက်တွေသိပြီးတော့အလွယ်တကူရနိုင်ပုံပေါ်တဲ့အပေါ်မှာ Twitter ကစိုးရိမ်ပြီးအခုလိုအချက်လက်တွေဆက်ပြီးတော့ရယူလို့မရအောင်ပိတ်ပစ်လိုက်ကြလို့အမေရိကန်အကြီးအကဲထောက်လှမ်းရေးအရာရှိတူကပြောဆိုတဲ့အကြောင်းတနင်္ဂနွေနေ့ထုတ် Wall Street Journal မှာဖော်ပြထားပါတယ်။အချိန်နဲ့တပြေးညီသတင်းအချက်လက်တွေကိုရရှိနိုင်အောင်ဖော်ပြပေးနေတဲ့ Determiner လို့ခေါ်တဲ့ဒီကုမ္ပဏီကနေထောက်လှမ်းရေးအေဂျင်စီတွေကိုအချက်အလက်ပေးနေတာတွေရပ်တန့်မှု Twitter ကလိုလားတဲ့အကြောင်းကုမ္ပဏီရဲ့အကြီးအကဲတွေကမကြသေးခင်တုန်းကပဲဒီထောက်လှမ်းရေးအေဂျင်စီတွေကိုတီးခြားအသိပေးခဲ့ပြီးတဲ့နောက်မှာအခုသတင်းထွက်ပေါ်လာတာပါရှင်
ကနေဒါနိုင်ငံအယ်ဘတ်တာခဲမှာအကြီးအကျယ်လောင်နေတဲ့တော်မီကြီးငိမ့်သွားအောင်မိသက်သမားတွေအနေနဲ့ကြိုးစားကြရမှာအခြေအနေတိုးတက်မှုတွေရှိလာတယ်လို့ကနေဒါတာဝန်ရှိသူတွေကပြောပါတယ်။မိုးနေနေရွာပြီးတော့အပူချိန်လျော့သွားခဲ့လို့မိသက်သမားတွေမိငင်တက်ဖို့အတွက်ပိုလွယ်ကူစေခဲ့တာပါ။ဒီတော်မီလောင်မှုကြောင့်အယ်ဘတ်တာဒေသနေရာတော်များများပျက်စီးသွားပြီးမိစတင်လောင်ကျွမ်းတဲ့အချိန်ကစလို့ Fort McMurray မြို့မှာနေထိုင်ကြတဲ့လူပေါင်း 9,000 ထက်မနည်းအားလဲထွက်ပြေးတင်းရှောင်နေခဲ့ကြရပါတယ်။လုပ်ငန်းတွေဆက်ပြီးတော့ရန်နာထားတဲ့ရင်းနှံချက်ဆက်ရုံနားတွေကိုတော့မိညွန့်တွေရောက်မလာပါအဓိကရေနံလုပ်ငန်းကြီးတွေရှိတဲ့ Alberta ခရိုင်မှာမိကြီးကျယ်လောင်ကျွမ်းနေမှုကြောင့်ရေနံထုတ်လုပ်မှုပေါ်ဆွေးရည်မှုတွေဖြစ်ပေါ်စေပြီးကမ္ဘာတဝန်းရေနံဈေးနှုန်းတွေလည်းတက်နေပါတယ် Saudi Arabia နဲ့ Venezuela နိုင်ငံတွေပြီးရင် Alberta ဒေသဟာကမ္ဘာတတိယအကြီးဆုံးရေနံထုတ်လုပ်တဲ့ဒေသဖြစ်ပါတယ်ခင်ဗျာ
ဥရောပဘောလုံးအဖွဲ့ချုပ် UEFA ဥက္ကဋ္ဌ Michel Platini ကိုဒီဘောလုံးအားကစားနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာပါဝင်ပတ်သက်ခြင်းမရှိရဘူးဆိုတဲ့ကန့်သတ်ချက်ကိုအားကစားဆိုင်ရာအနုညာကြခုံရုံးကပြင်ဆင်မပေးနိုင်တာကြောင့် Mr. PlatiniUEFA ဥက္ကဋ္ဌရာထူးကနေပြီးတော့နှုတ်ထွက်ရတော့မှာဖြစ်ပါတယ်။သူ့ဘောကတ်သက်ချက်တချို့ကိုတော့ခုံရုံးက6နှစ်ကနေပြီးတော့6နှစ်အထိရှော့ချပေးခဲ့ပါတယ်။ Mr. Platini ဟာကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌဟောင်း Sepp Blatter ရဲ့ဒီအကြံပေးအဖြစ်နဲ့လုတ်ခဲ့စဉ်အတွင်းမှာ FIFA ကိုလက်ထိုးခဲ့တယ်လို့ယူဆရတဲ့ဒေါ်လာငွေ2သန်းလက်ခံမှုနဲ့အပြစ်ရှိတဲ့အကြောင်းခုံရုံးကဆုံးဖြတ်လိုက်ကြပါရှင
်။ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုမက်ခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com မှာတရိပ်နားဆင်နေပါတယ်အခုပထမအဦးဆုံးဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုစတင်ပါမယ်မြန်မာနိုင်ငံကိုနှစ်ရက်ကြာအလေပတ်ရောက်လာတဲ့ထိုင်းနိုင်ငံသားဝင်ကြီးနဲ့မြန်မာအစိုးရခေါင်းဆောင်တွေဒီကနေ့တွေ့ဆုံကြပြီးထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလို့သမားအရေးအပါဝင်နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်ထိုင်းနိုင်ငံသားဝင်ကြီးဟာမြန်မာသမ္မတဦးထင်ကျော်နိုင်ငံသားဝင်ကြီးဒေါအောင်ဆန်းစုကြည်တို့နဲ့နေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာအလို့သမားတွေကတော့သူတို့ရဲ့အခွင့်အရေးတွေဆုံးရှုံးနေတော့ပဲလို့ပြောဆိုလိုက်ပြီးနှစ်ဖက်အစိုးရတာဝန်ရှိသူတွေအနေနဲ့အခုတည်းအပိုလှုပ်သွားဖို့တိုက်တွန်းလိုက်ကြပါတယ်။အပြည့်စုံကိုဆက်သွယ်ဆောင်ရမ်းတဲ့ကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်
။ဟုတ်ကဲ့ပါ။ထိုင်းဝင်ကြီးချုပ်ရဲ့အထူးကိုယ်စားလှယ်ဖြစ်နေမြန်မာနိုင်ငံကိုရောက်ရှိနေတဲ့ထိုင်းနိုင်ငံသားဝင်ကြီးဒွန်ပရမော့ဝီနိုင်ဟာမြန်မာသမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့နိုင်ငံသားရေးဝန်ကြီးတော်အောင်ဆန်းစုကြည်တို့နဲ့နေပြည်တော်မှာဒီကနေ့အသီးခြားစီတွေ့ဆုံခဲ့ပါတယ်။ဒီကနေ့နေ့လယ်နှစ်နာရီကနိုင်ငံသားရေးဝန်ကြီးနှစ်ဦးတွေ့ဆုံပြီးတဲ့နောက်ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာတော့ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေအရေးနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကအခုလိုပြောပါတယ
်။ Whether Thailand has any plans to improve their lot I would have thought that Thailand is all
ထိုင်းနိုင်ငံကဒီလိုတွေနဲ့ပတ်သက်ပြီးတော့တိုးတက်အောင်လုပ်ဖို့အစီအစဉ်ရှိသလားဆိုရင်တော့ထိုင်းနိုင်ငံအနေနဲ့ကရွှေပြောင်းအလို့သမားတွေရဲ့အခြေအနေတိုးတက်အောင်လို့အမြဲတမ်းစ조사နေတယ်လို့ကျမအနေနဲ့ထင်ပါတယ်
။ဒါပြင်နိုင်ငံအစိုးရနှစ်ရက်စလုံးကလည်းအလို့သမားရေးကိစ္စအပါအဝင်တခြားကိစ္စရပ်တွေကိုဖြေရှင်းနိုင်ဖို့အတွက်သဟဇာတာဖြစ်ဖြစ်အတူလက်တွဲလှုပ်ဆောင်သွားဖို့ဆန္ဒရှိတယ်လို့သူ့အနေနဲ့အမှန်တကယ်ပဲယုံကြည်ကြောင်းဒေါ်ဆန်းစုကြည်ကပြောပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမော့ဝီနိုင်ကတော့ထိုင်းနိုင်ငံကမြန်မာအလို့သမားတွေရဲ့အခွင့်အရေးအခြေအနေတွေတိုးတက်လာတယ်လို့ပြောပါတယ
်။ Of course at the moment we are happy with the migrant workers from Myanmar. We know that they are.
ကိုချင်မမြန်မာရွှေပြောင်းလူသမားတွေနဲ့ပတ်သက်လို့ကျွန်တော်တို့ကကျဉ်းနှံ့မှုရှိတယ်လို့မြန်မာလူသမားတွေလည်းဝမ်းသာတယ်လို့ကျွန်တော်တို့သိထားပါတယ်။မြန်မာလူသမားတွေဝမ်းသာနေတာကတော့သူတို့လိုအပ်တဲ့ပညာသင်ခွင့်တွေရတယ်လို့ထိုင်းနိုင်ငံသားတွေလိုပဲစိတ်ကူးစားမှုတွေထိုင်းနိုင်ငံသားတွေလိုပဲစိတ်ကူးစားမှုတွေရနိုင်ကြလို့ပါ
။ထိုင်းနိုင်ငံရောက်မြန်မာလူသမားတွေအရေးနဲ့ပတ်သက်ပြီးနှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးပြောဆိုခဲ့ကြတာကိုကြိုးဆိုကြောင်းဒါပေမဲ့လည်းပြီးခဲ့တဲ့နှစ်တွေအတွင်းထိုင်းအစိုးရတာဝန်ရှိသူတွေကိုမြန်မာလူသမားတွေရဲ့အခွင့်အရေးတန်းတူပေးဖို့အတွက်မြန်မာအစိုးရဘက်ကပြောဆိုတာတွေရှိခဲ့ပေမဲ့လည်းလူသမားအခွင့်အရေးချိုးဖောက်တာတွေဆက်ရှိနေတော့ပဲလို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဒါရိုက်တာဦးကျော်တောင်းကပြောပါတယ်ထိုင်းရောက်မြန်မာလူသမားတွေအခွင့်အရေးတိုးတက်လာဖို့အတွက်မြန်မာအစိုးရလှုပ်ဆောင်တင်တာတွေနဲ့ပတ်သက်ပြီးဦးကျော်တောင်းကအခုလိုပြောပါတယ်
အလို့သမားရေဆောင်ရွက်တဲ့လူတွေတခြားသောအလို့သမားတွေကနေတိုင်းနေတူကဖြစ်ပြနေတာကိုဒိတ်ရိုက်ကြိုးဆူဆက်ဆံတိုင်ကြားနိုင်တဲ့စင်တာလိုသဘောမျိုးမြန်မာအစိုးရမှထိုင်းနိုင်ငံမှလိုအပ်ပါမယ်။သို့တရားဝင်သူတို့ပတ်စပို့ထုတ်ပေးထားတဲ့နေထိုင်ဝင်ထုတ်ပေးထားတဲ့3သန်းကျော်သောအလို့သမားတွေပမာဏနဲ့ညီမျှတဲ့ကာကွယ်စောင့်ရှောက်တဲ့စင်တာမျိုးတွေလိုအပ်ပါတယ်။ဒီနေ့တစ်ခုဖြစ်တယ်ဆိုဒီနေ့တစ်ခုဥပမာကားမောက်ပြီးတော့သေတယ်။အဲဒီလိုရေးပေါ်ဖြစ်တဲ့ကိစ္စအရာတိုင်းကိုမြန်မာအစိုးရတင့်နေနဲ့ထိုင်းဘက်မှာလာပြီးတော့ကိုယ်တိုင်ကိုယ်ကျလုပ်ဖို့လိုမယ်ဗျပြီးတော့ဒီထိုင်းအစိုးရဖက်ကလည်းပဲအောက်ရှေ့တိမှာကျွန်တော်စောစောပြောနေတဲ့ဘန်ဟာရှေ့မေးလျှောက်တွေ့ရမှာအောက်ရှေ့တိမှာမြန်မာတွေကို ကျောင်းပြည့်ချက်မခံလို့ပဲနဲ့တရားဝင်နေထိုင်အလုပ်လုပ်ပဲဆာရွက်စားတဲ့နေပြည်စုံပါလေနဲ့ဖမ်းနေတဲ့အဲ့ဒီရေးတယ်နောက်ပြီးတော့အလုပ်သမားအခွင့်အရေးရှုဖောက်နေတဲ့လုပ်ငန်းရှင်တွေကိုဥပဒေအရထိထိရောက်ရောက်အရေးယူပြဖို့လိုတယ်ကြဒါမှသာလေကျွန်တော်တို့နိုင်ငံလူကြီးတွေပြောစကားအတီးဖြစ်ပြီးတော့အလုပ်သမားတွေရဲ့အလုပ်သမားအခွင့်အရေးကိုရရှိမှာဖြစ်တယ်လို့ယူဆတယ်ကြ
ဒါပြင်ထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက် MWRN အဖွဲ့ကဒူးဥက္ကဋ္ဌကိုအောင်ကျော်ကတော့တချို့နေရာတွေမှာလောအကဒန်းတူမရတာတွေလည်းရှိနေသလိုထိုင်းလုံရှင်တွေဘက်ကသူတို့လှုပ်ဆောင်ပေးရမယ့်ကိစ္စတွေကိုပြက်ကွက်တာတွေရှိတယ်လို့လည်းပြောပါတယ်ထိုင်းနိုင်ငံရဲ့အလုပ်သမားဥပဒေအရတော့ထိုင်းနိုင်ငံမှာတရားဝင်လာရောက်အလုပ်လုပ်ကြတဲ့ဘယ်အလုပ်သမားကိုမဆိုဒန်းတူအခွင့်အရေးပေးရမယ်လို့ဖော်ပြထားပါတယ်ထိုင်းနိုင်ငံမှာတရားဝင်တွားရောက်အလုပ်လုပ်ကြနေတဲ့မြန်မာရှေ့ပြောင်းအလုပ်သမားဟာထိုင်းနိုင်ငံရဲ့တရားဝင်စီရင်ရတော့3000ကျော်ရှိပြီးတရားဝင်ရောတရားမဝင်နေထိုင်သူပါပေါင်းလိုက်မယ်ဆိုရင်တော့4000လောက်ရှိနိုင်တယ်လို့ခန့်မှန်းကြောင်းအလုပ်သမားအခွင့်အရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
ကိုရန်နိုင်ရဲ့တင်ပြချက်ပါအခုတော့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံနေတဲ့တရုတ်ကုမ္ပဏီကိစ္စကြည့်ရအောင်ပါလေဘရောင်းတောင်ကျင်းနီစီမံကိန်းအတွက်ဝမ်ပေါင်ကုမ္ပဏီကရောကြီးမပေးဘဲတင်းယူထားတဲ့လင်းများမြေတွေကိစ္စဖြေရှင်းပေးဖို့စကိုင်းတိုင်းဝန်ကြီးချုပ်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတိုက်တွန်းလိုက်ပါတယ်ကျင်းနီထုတ်လုပ်ရေးစီမံကိန်းအတွက်ဧကယာနဲ့ကြည့်တဲ့လေယာမြေတွေကိုခြံခတ်တင်းယူထားတဲ့ပေါ်တီးနှံရောကြီးပေးဖို့ဒေသခံတွေတောင်းဆိုနေတဲ့အချိန်ထဲမှာပဲတရုတ်နိုင်ငံကလည်းပြည်ပမှာလုပ်ကံနေတဲ့တရုတ်စီးပွားရေးလုပ်ငန်းတွေစီကံလိုက်နာကြဖို့တိုက်တွန်းလိုက်ပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ
်။စကိုင်းတိုင်းဆလင်းကြီးမြို့နယ်တွင်ကလက်ဘရောင်းတောင်ကျင်းနီစီမံကိန်းအတွက်ရော့ကြီးမပေးဘဲတင်းယူထားတဲ့လယ်မြေဧကတထောင်နီးပါးအရေးဖြည့်ရှင်းဖို့စကိုင်းတိုင်းဝန်ကြီးချုပ်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဆလင်းကြီးမြို့နယ်အလို့အမှုဆောင်အဖွဲ့ကတိုက်တွန်းပါတယ်။စလင်းကြီးမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးဖြစ်သူဒေါက်တာသိန်းနိုင်ကအခုလိုပြောပါရယ
်ပါတီပေါ့မျိုးသားဒီမိုကရေစီဖွဲ့ချုပ်အလုံးမှုဆောင်ဖွဲ့မျိုးနယ်အလုံးမှုဆောင်ဖွဲ့စီကျွန်တော်တို့စာတင်လာတယ်ဗျာနော်အဲကျွန်တော်တို့ကယနေ့ CEO ဝဲထိုင်နေတဲ့အလုံးမှုဆောင်နေအားလုံးပေါ့နော်အဲ CEO ဝဲထိုင်ပြီးတော့ဒီကိစ္စကိုနိုင်ဝန်ကြီးချုပ်စီကိုကျွန်တော်တို့ဒါတွင်းဆုံမှုကိစ္စကိုကျွန်တော်တို့ကမြေတားရခံပြီးတယ်ပေါ့ဒါပါပဲနော်ဟုတ်အဓိကတော့ဖြတ်သိမ်းလို့မဖြစ်ဘူးဆိုတာကျွန်တော်တို့ဝန်ကြီးအတွေ့တော့လည်းသူတို့အတည်ပြီးသားပါဒါပေမဲ့လို့လေဒီတဘောပအဝင်ချင်းညဉ့်ညမ်းမှုတွေပါလေဒါတွေကိုအကာအကွယ်ပေးနိုင်တဲ့အနေအထားနဲ့ဟလာအပြန်လန်ပေါ့တော့ကုမ္ပဏီရောဒေသခံပြည်သူတွေရောတော့နောက်တစ်ခုကဒီအစိုးရပိုင်းရောလွတ်တော်ကိုယ်စားလှယ်တွေရောဌာနဆိုင်ရာတွေရောပုံလေးမြင်တာတဲ့တွေ့ဆုံမှုမျိုးတွေ့ပြီးလို့ရှိရင်တော့ဒီအချင်းကိုသူတို့မပြောပါဘူးနော်ပြောမယ်လို့မထင်ဘူးပေါ့ဗျာနော
်တရုတ်ကုမ္ပဏီဝမ်ပေါင်ကကျင်းညီထုတ်လုပ်ရေးစတင်တော့မယ်လို့ဒီလပထမပတ်မှာကြေညာခဲ့ပြီးနောက်မှာတော့ဒေသခံတွေရဲ့ဆန္ဒပြပွဲတွေတကြော့ပြန်ဖြစ်ပွားလာရတာဖြစ်ပါတယ်။စီမံကိန်းအတွက်ရောကြီးမပေးဘဲတင်းယူထားတဲ့လယ်မြေဧကတထောင်နီးပါးရှိတယ်လို့ဆလင်းကြီးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကပြောပါတယ်။လက်ဘရောင်းဒေသခံတွေကတော့တရုတ်ကုမ္ပဏီဝမ်ပေါင်နဲ့အရင်မြန်မာစစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်လီမိတက်တို့ပူးပေါင်းလှုပ်ဆောင်တဲ့လက်ဘရောင်းတောင်ကျင်းညီစီမံကိန်းဟာဒေသခံတွေရဲ့လယ်မြေတွေကိုရောကြီးမပေးဘဲလှုပ်ဆောင်နေသလိုဒေသခံတွေအတွက်လည်းသဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေဖြစ်လာမဲ့အရေးစိုးရိမ်ကြတာဖြစ်တယ်လို့ဆန္ဒပြလယ်သမားတဦးကအခုလိုပြောပါတယ
်။ရောကြီးမထုတ်မထားတဲ့လူကတိနံရောကြီးရရှိဖို့အရေး2011ကနေ2015အထိပေါ့။ပတ်ဝန်းကျင်ထိန်းသိမ်းရေးကျမတို့ဒေသခံတွေစိုးကျိုးတွေလာမှာကိုလည်းကျမတို့စိုးရိမ်ပြီလို့တောင်းဆိုထားပါတယ်။အစီရင်ခံစာမလိုက်နာတဲ့အတွက်ကျင်းပြီစီမံကိန်းကြီးလည်းဖြတ်သိမ်းဖို့ရတောင်းဆိုထားပါတယ်။အစီရင်ခံစာထဲမှာအကြံပြုချက်ပါထားတာကတော့ဧက1900ကိုပြန်ပေးဖို့ရလယ်သမားတွေလည်းထည့်ပြန်အပ်ဖို့ဆိုပြီးတော့သူတို့ဟိုပေါ့အကြံပြုထားပါတယ်။အဲ့ဒါလည်းအခုချိန်ထိသိထားတာကိုလုံးဝမရှိသေးပါဘူး။အဲ့ဒီအတွက်ကိုလည်းကျမတို့ကနွားစာပြောင်းနေကြီးကျင်လို့တောင်းဆိုထားပါတယ
်။လက်ဘရောင်းတောင်ကျင်းပြီစီမံကိန်းကရောကြီးယူမထားတဲ့လေယာမြေတွေကိုတီးနံရောကြီးမပေးဘဲအတင်းအဓမ္မတင်းယူနေတဲ့အပေါ်ဆလင်းကြီးရဲစခန်းကိုလယ်သမားတွေအမှုဖွင့်တာကိုလည်းရဲစခန်းကလက်မခံခဲ့ဘူးလို့လယ်သမားတွေကပြောပါတယ်မြန်မာနိုင်ငံတွင်တရုတ်ရင်းနှီးမြှုပ်နှံမှုအပေါ်ဆန္ဒပြကန့်ကွက်မှုတွေနဲ့ပတ်သက်လို့တော့တရုတ်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရလူခန်းကဒီကနေ့တုံ့ပြန်ပါတယ်နိုင်ငံရဲ့ချားမှာရင်းနှီးမြှုပ်နှံကြတဲ့တရုတ်ကုမ္ပဏီတွေအနေနဲ့သက်ဆိုင်ရာနိုင်ငံရဲ့ဥပဒေတွေစီမံစည်းကမ်းတွေကိုလိုက်နာကြဖို့နောက်တဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းမှုအပါအဝင်လူမှုအကျိုးစီးပွားအတွက်တာဝန်ယူတာဝန်ခံလှုပ်ဆောင်ဖို့တရုတ်အစိုးရကအမြဲတမ်းတိုက်တွန်းပါတယ်မြန်မာနိုင်ငံတွင်လူမှုရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုမြှင့်တင်ပြီးနှစ်နိုင်ငံနဲ့နှစ်နိုင်ငံပြည်သူတွေအတွက်လည်းအကျိုးအမြတ်တွေခံစားနိုင်စေဖို့အတွက်နှစ်ဖက်အကျိုးရှိစေမယ့်ဒီလိုစီမံကိန်းတွေကိုတရုတ်အနေနဲ့မြန်မာနိုင်ငံနဲ့တိုးမြှင့်လှုပ်ဆောင်လိုတယ်လို့လည်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုသွားပါတယ် စလင်းကြီးမြို့နယ်တွင်းကလက်ပရောင်းတောင်ကျင်းနီစီမံကိန်းအတွင်းလေယာမြေသိမ်းဆည်းခံရတဲ့လယ်သမားတွေကတော့လေယာမြေတွေကိုအပီးတိုင်လက်လွတ်ဆုံးရှုံးရမယ့်အရေးကိုရှောင်လွှဲပြီးစီမံကိန်းကာလအတွင်းနှစ်စဉ်တည်နံရောကြီးပေးဖို့လိုလားနေတာဖြစ်ပါတယ်
တို့ရစီများခင်ဗျာစကိုင်းတိုင်းလေဗရောင်းတောင်ကျင်းနီစီမံကိန်းအပေါ်ဒေသခံတွေရဲ့အဆန့်ကျင်မှုတွေနဲ့အတူတင်းမာမှုတွေတကြော့ပြန်ကြီးထွားလာနေတဲ့အတွက်လွှတ်တော်မှာတင်းပြဖြေရှင်းဖို့ကြိုးပမ်းလာကြတဲ့အထိဖြစ်ပါတယ်တချိန်ကအာဏာပိုင်တွေအပြင်းထန်နှိမ်နင်းတာခံရတဲ့အတိုင်းအောင်စီမံကိန်းအပေါ်ဆန့်ကျင်ကန့်ကွက်မှုတွေအခုထိအဆုံးမသတ်နိုင်ပဲဖြစ်နေရတာဟာဘာကြောင့်များပါလဲဒီပြဿနာနဲ့ပတ်သက်လို့လွှတ်တော်ကအကောင်းဆုံးအဖြေရှာနိုင်လိမ့်မယ်လို့ရောသောရရှင်တို့ယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားလို့ရပါတယ်။တိုက်ရိုက်လေးလံဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။တိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေခင်ဗျာ။မနက်ဖြန်အင်ကာည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတခါတော့ညဉ့်ညဉ့်ရေးဖော်ဆောင်မှုအခြေအနေတွေကိုတင်ပြပါမယ်။အမျိုးသားညီညွတ်စီရင်တဲ့ညဉ့်ညဉ့်ရေးလုပ်ငန်းစဉ်အဆင့်တိုင်းမှာပါဝင်သင့်ပါဝင်ထိုက်သူတွေပါဝင်ခွင့်ရဖို့ဆောင်ရွက်သွားကြဖို့အတွက်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာဒီကနေ့ပြောကြားလိုက်ပါတယ်။ဒေါန်ဆန်းစုကြည်ဟာနေဆက်ရေးရာဝန်ကြီးပါဝင်တက်မတော်သားကိုယ်စားလှယ်တွေနဲ့ကောမြန်မာနိုင်ငံညီညွတ်ရေးပြန်လည်ထူထောင်ရေးဘူဌာနကိုယ်စားလှယ်တွေနဲ့နိုင်ငံတော်သမ္မတအိမ်တော်မှာဒီကနေ့တွေ့ဆုံခဲ့ပြီးအမျိုးသားရင်ကြားစီရင်တဲ့ညီညွတ်ရေးဘူဌာန NRPC ဖွဲ့စည်းရေးအပါအဝင်27ရာစုပင်လုံညီလာခံကျင်းပနိုင်ရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကိုအဓိကထားဆွေးနွေးခဲ့ပါတယ်အပြည့်စုံကိုတော့ VOA သတင်းတော့ကိုထက်အောင်ကတင်ပြပါမယ်
လက်ရှိဆိုအပ်တဲ့လက်ထက်မှာညီညာရေးညီလာခံတွေကနေတဆင့်လူထုတရက်လုံးလှူလာတောင်းတနေတဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတစ်ခုတည်ထောင်မှုအတွက်ဆက်ပြီးလှုပ်ဆောင်သွားမယ်လို့ပြီးခဲ့တဲ့လအတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကပြောကြားပြီးတဲ့နောက်ဒီကနေ့မှာပဲနေဆက်ရေးရာပြည်ထောင်စုဝန်ကြီးအပါအဝင်တမရတော်ကုစလေရီပြည်ထောင်စုရှေ့နေချုပ်နဲ့မြန်မာနိုင်ငံငြိမ်းချမ်းရေးပြန်လည်ထူထောင်ရေးဘုဟုဌာနကကုစလေရီနဲ့သမ္မတအိမ်တော်မှာတွေ့ဆုံခဲ့ပါတယ်NRPC လို့ခေါ်တဲ့အမျိုးသားရင်ကြားစီရင်တဲ့ငြိမ်းချမ်းရေးဗဟိုဌာနပြန်လည်ဖွဲ့စည်းအပအဝင်27ရာစုပင်လုံညီလာခံကျင်းပနိုင်ရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကိုအဓိကထားဆွေးနွေးခဲ့တယ်လို့သမ္မတရုံးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစောထေကပြောပါတယ်
27ရာစုပင်လုံညီလာခံကျင်းပနိုင်ရေးအပိုင်းမှာလုပ်ငန်းစဉ်အစဉ်တိုင်းအစဉ်တိုင်းမှာကျွန်တော်တို့ပါဝင်တဲ့ပါဝင်လိုက်တဲ့လူတွေပါဝင်ခွင့်ရရှိရေးဒါကိုဥတည်ပြီးဆောင်ရွက်သွားကြဖို့ဆိုလို့ဒီကတော့ဟောလမ်းညွှန်တယ်လာလာညီချပါအဲ့တော့ဆိုပြီးတော့ပါဘယ်သူတွေပါတဲ့လဲဘယ်သူတွေပါတဲ့လဲဆိုတာကိုဆက်ပြီးတော့ဆွေးနွေးကြတာပေါ့ဟိုအားလုံးကြုံပြောလိုက်တော့ဒီနှစ်ပိုင်းပေါ့ဒီနှစ်ပိုင်းမှာတက်ပို့တယ်ပေါ့နော်ဟောဒုတိယပို့လို့ဒီ3တက်တယ်အဲ့တက်တယ်အပိုင်းမှာလည်းဟောအစုသဘောပေါ့အများကြီးဖြစ်ပါတယ်
ဒေါန်ဆန်းစုကြည်ရဲ့ခုလိုမျိုးပြောဆိုချက်နဲ့ပတ်သက်လို့ကရင်မျိုးသားအစည်းအရုံး KNU ရဲ့အထွေထွေတွင်ရမှုဘဒိုဆော့ကွဲထူဝင်းကသူ့အမြင်ကိုခုလိုပြောပါတယ
် National Consolidation and Peace Center ကိုပြန်လည်ဖွဲ့စည်းတဲ့နေရာမှာပါဝင်တဲ့ပါဝင်ထိုက်တဲ့နောက်ဟိုကပုဂ္ဂိုလ်တွေပါဝင်မဲ့ solution တော့
27ရာစုပင်လုံညီလာခံကျင်းပနိုင်ရေးအတွက်အချိန်ဆွဲတော့မှမဟုတ်ပဲတစ်လနှစ်လအတွင်းမှာညီချင်းညီလာခံကိုစတင်ဆောင်ရွက်ခြင်းနဲ့လို့ပြီးခဲ့တဲ့ AB လ29ရက်နေ့ကပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခတ်မှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီနဲ့ပထမဆုံးအကြိမ်တွေ့ဆုံစဉ်မှာဒေါန်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။လက်ရှိအချိန်မှာတချို့တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်နေသေးသလိုတနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစရေးသဘောတူစာချုပ် NCA မှာလက်မှတ်မထိုးထားသေးတဲ့တိုင်းရင်းသားအဖွဲ့တွေလည်းရှိနေဆဲဖြစ်ပါတယ်။ဒါပေမဲ့လည်း27ရာစုပင်လုံညီလာခံကျင်းပမယ်ဆိုရင်တော့အားလုံးပါဝင်ဖို့လိုတယ်လို့ဘဒိုဆော့ကွဲထူဝင်းကပြောပါတယ်။
ညီလာခံကတော့ဒီကျွန်တော်တို့အကုန်လုံးပါဝင်နိုင်လို့ရှိနေအကောင်းဆုံးပေါ့။ဒါနဲ့သူတုံးတဲ့ဝါဟရလည်းပါဝင်တဲ့ပါဝင်ထိုင်နေတယ်ဆိုတော့မပါဝင်တဲ့မပါဝင်ထိုင်တဲ့အဖွဲ့လည်းရှိနေရှိမှာပေါ့နော်။ဒါတော့အစိုးရနဲ့ဆိုင်ရာကျွန်တော်တို့ဖြစ်နိုင်လို့ရှိရင်တော့ဒီပြည်ပကမှနှမနေမတူတဲ့အစုအဖွဲ့တွေရဲ့နော်ဒီအမြင်နဲ့ဆက်စည်းဖို့အတွက်ဒီဆိုလို့ရှိရင်ဒီကျွန်တော်နိုင်ငံရဲ့အခြေအနေနဲ့ကဲ့ညီတဲ့နိုင်ငံရေးအဖြစ်တခုလို့ရှာဖို့တင်တယ်ရှာတဲ့နေရာမှာလည်း အခုကျွန်တော်တို့တစ်ဖက်ကလက်ခံနိုင်ပြီးနောက်တစ်ခုကလည်းကျွန်တော်တို့အကောင့်ထဲပေါ်လက်ပေါ်နိုင်တဲ့ရင်းရှင်းတဲ့ဒီကနေ့ရင်းချင်ရဲ့အခြေတူတွေရှာတင်တော့အကုန်လုံးပါဝင်နေတာပေါ့နော
်ဒီကနေ့အစည်းအဝေးကိုတော့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်အပြင်ငင်းချင်ရေးစိတ်ဆက်ညီနိုင်ရေးတာဝန်ခံဒေါက်တာတင်မျိုးဝင်းအစိုးရကိုယ်စားလှယ်တွေဖြစ်ကြတဲ့နေဆက်ရေးရပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရေအောင်နဲ့ပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးတက်မတော်သားကိုယ်စားလှယ်တွေဖြစ်ကြတဲ့ဒုတိယဗိုလ်ချုပ်ကြီးရပြည့်ဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းနောင်နဲ့ဒုတိယဗိုလ်ချုပ်ကြီးမင်းနောင်တို့တက်ရောက်ခဲ့တယ်လို့ MBC ကကိုယ်စားလှယ်တွေဖြစ်ကြတဲ့ဦးမြင့်စိုးဦးခင်စောဦးနဲ့ဒေါက်တာမင်းစောဦးတို့လည်းတက်ရောက်ခဲ့ကြပါရခင်ဗျာ
ကိုထက်အောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာခုတခါတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ဟူပန်ကျေးရွာမှာအင်ဂျီအမြောင်များပျက်စီးဆုံးရှုံးခဲ့ရတဲ့မီးလောင်မှုကိုတိုင်းဒေသလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့တောင်းပလောင် TNLA ကကျူးလွန်ခဲ့တယ်လို့ဒေသခံတွေနဲ့ရှမ်းလူမှုအဖွဲ့အစည်းတွေကဆွဆွဲပြောဆိုကြပါတယ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့စစ်ရေးတင်းမာနေတဲ့ TNLA အဖွဲ့ကတော့ဒီမီးလောင်မှုနဲ့သူတို့မပတ်သက်ဘူးလို့ညင်းဆိုလိုက်ပါတယ်ထိုင်းချီဆိုင် VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ဟူပန်ကျေးရွာမှာပြီးခဲ့တဲ့သတင်းပတ်ထဲကဖြစ်ပွားခဲ့တဲ့မိလောင်မှုအတွက်တမ်းမလောင်တပ်ဖွဲ့ TNLA မှာတာဝန်ရှိတဲ့အတွက်ဖြေရှင်းပေးဖို့တောင်းဆိုထားတဲ့အကြောင်းနန်းခမ်းမြို့လူမှုညီညွတ်ရေးသင်းဥက္ကဋ္ဌဦးဆိုင်လိန်မြတ်ကအခုလိုပြောပါတယ
်။ TNLA ကနေပြီးတော့မှအပြစ်မဲ့ပြည်သူတွေရဲ့ကိုယ်အိမ်တွေ၊ကျောင်းအိမ်တွေကိုရရှိတဲ့အတွက်ကြောင့်ဒီဟာကိုလည်းပဲ TNLA အဖွဲ့ကနေပြီးတော့မှတော်ဝင်ယူလုပ်ပေးဖို့ပေါ့နော်နောက်တစ်ချက်ကြတော့ TNLA ရဲ့လုပ်ရဟာလူခွင့်ရေးကိစ္စတွေချိုးဖောက်တဲ့ကိစ္စဖြစ်လို့ PDP ခုကိုတောင်းပန်ပြီးတော့မှတစ်ချက်နောက်ဒီကြားထဲမှာသူတို့ရဲ့လုပ်ရကိုအောင်ခါများမှာမလုပ်ပါဘူးဆိုတဲ့အမခန့်ချက်လေးပေါ့နော်အဲ့ဒီဟာလေးလည်းပြီးနိုင်ဖို့
ဖူပန်ကျေးရွာမိချို့မှုမှာအင်ဂျီ66လုံးမိလောင်ကျွမ်းခဲ့ပြီးဒေသခံ200ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဒေသခံတွေကဆိုပါတယ်ပြည်ခရတောက်ကြနေကတောင်ပိုင်းရှမ်းပြည်သမတော် RCSF နဲ့တမ်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့ဟိုပန်ကြီးရစိုက်ပွဲအတွင်းမှာ DNLA ဝတ်ဆောင်ဝတ်ထားတဲ့အဖွဲ့ကနေရွာကိုမိတင်ရှုပ်ခဲ့တယ်လို့နန်းခမ်းမြို့ကိုရောက်နေတဲ့ဟိုပန်ရွာခံသူကရှမ်းပါသာနဲ့အခုလိုပြောပါတယ
်ချွတ်မောဟောင်းယမ်1ဘောင်းပိုက်ဆောင်နေဝိုင်းဝန်း1ဘောင်းပိုက်ဆောင်နေတာဝန်တီ6ခါနော်ပင်ဝန
်သူပြောတာကတော့6ရက်နေ့မွန်းလွဲတနာယီမိနစ်20မှာမိစရှုပ်တယ်အိမ်တွေကုန်မလောင်လို့ညပိုင်းမှာတစ်ခေါက်ထပ်လိုက်ပြီးရှုပ်တယ်သူတို့ကတန်းစစ်ဝတ်ဆောင်နေဝတ်ထားကြတယ်ကချင်းစကားပလောင်စကားဗမာစကားတွေပြောကြတယ်ဆိုပြီးရှမ်းမာရာနဲ့ပြောဆိုသွားတာပါဒါပေမဲ့လည်းဟူပန်ကျေးရွာကမိလောင်မှုကသူတို့လက်ချက်မဟုတ်ဘူးလို့ TNLA ပြန်ကြားရေးရာရှိဗိုလ်ကြီးတိုက်ကျော်ကညင်းဆိုထားပါတယ
်ဒီ RCS ကရွာထဲကနေမြေမကြီးကိုပြန်လဲခုခံခံကြည့်တဲ့ခံပြီးမှမတူရဲကျန်လာပြန်ချစ်ပေါ်တဲ့အခြေအနေမှာပဲတစ်ခါလည်းဒီတမတုံတုံကအဲ့ဒီဖြစ်ကိုလည်းမကြည့်လို့လည်းဖြစ်ခဲ့တယ်ဒီခရီးရဲ့ချင်းကြောင့်မှဒီပေါ်ကရရတဲ့မျိုးဝင်ချင်းတိုင်းမှာမိရဆောင်တော်ကြီးမိကြောင့်ဒီမျိုးဆိုတော့ကျွန်တော်ကြည့်ရတဲ့ဆမကျတိတဲ့ကျွန်တော်ပေါ်လည်းအဲ့မျိုးကိုလည်းမအောင်မြင်တတ်ချင်မမလာဘူးတခြားသားတွေပေါ်မိရှိတော်ကမဟုတ်ဘူး
အခုခါမှာတော့မီးလောင်ခံရတဲ့ဟူပန်ကျေးရွာသား200ကျော်ဟာနန်းခမ်းမြို့နယ်ထဲကမိုင်းဝီဒုက္ခတဲ့စခန်းမှာခိုလုံနေရတယ်လို့ဒေသခံမျိုးရမီသူကဆိုပါတယ
်။အရာသားတွေကသူတို့အခုလောလောဆယ်တော့မိုင်းဝီမှာလည်းရှိရပါတော့။အဲ့မှာရှိတဲ့ကော်မတီတွေကမိုင်းဝီမှာရှိတဲ့စာပေရင်းကျင်းမှုတွေရဲ့ပြီးလို့ရှိရင်အဲ့မှာရှိတဲ့လူကြီးတွေကနေပြီးတော့မှသူတို့ကိုအစားအသောက်ထောက်ပေးတာပေါ့နော်။
နန်းခမ်းမြို့ဒေသခံလူထုအခြေပြုဖွဲ့စည်းကူဖွဲ့ကတော့ဟူပန်ကျေးရွာမိလာမှုတွေတာဝန်ယူပေးဖို့ဖန်ဆီးထားတဲ့ရွာသားတွေကိုပြန်လွှတ်ပေးဖို့နဲ့တောင်းဆိုချက်ကိုမလိုက်လျောရင် TNLA ဖွဲ့ကိုအကြမ်းဖက်ဖွဲ့စည်းဖြစ်တတ်မှတ်သွားမယ်လို့မေလ၈ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ TNLA ဖွဲ့ကတော့အဲ့ဒီရက်မတိုင်ခင်တရက်မှာဆွဆွဲချက်တွေဟာမဟုတ်မှန်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားတာပါ။ TNLA ကိုတမ်းပလောင်တပ်ဖွဲ့နဲ့ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလဇန်းကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တယ်လို့ဒီကနေ့အထိဖြစ်ပွားနေတဲ့စီရေးပဋိပက္ခကြောင့်ဒေသခံကျေးရွာသား3000နီးပါးဟာနန်းခမ်းမြို့နယ်မိုင်းဝီကျေးရွာ၊ကြောင်မဲမြို့ပေါ်မှာကိုခိုင်မြို့နယ်နတ်ဖက်ကန်နဲ့မိုင်းယူလေးကျေးရွာတွေမှာစစ်ပေးခိုလုံနေရဆဲလဲဖြစ်ပါတယ်ခင်ဗျာ
။နိုင်ငံရေးသတင်းပေးပို့ခဲ့တာပါ။မကြာခင်တင်ဆက်မဲ့ VOA အစီအစဉ်တွေမှာစီဝါရေးတက်တန့်ရောင်သတင်းလွှာဘလော့ဂါနဲ့သူယုံကြည်ရာစတဲ့ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော်ကြီးည9နိုင်ခွဲရှိပါပြီ VOA ရဲ့တင်းလာနေညဘက်အစီအစဉ်တွေကိုည10နိုင်တိလိုင်းလွင့်မီတာ25 kHz 11965လိုင်းလွင့်မီတာ32 kHz 9323ညလိုင်းလွင့်မီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ဝဲအတွင်းမှာတော့စီးပွားရေးကဏ္ဍတက်တန့်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ဦးချိုးချောင်းလေးနေတဲ့ဘဝလေးကအစားကလေးကိုတိုင်းလှုပ်ထားမဲ့အစားသူပုံမီကတ်တန်လေးတွေပေါ့နော်အဲ့လိုဗီဒီယိုကလေးတွေ
မိခင်တူဦးဖြစ်တဲ့ဒေါ်အန်နီစင်ရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့စီးပွားရေးကဏ္ဍကိုထိုးလင်းဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံကထွက်တဲ့ coffee တွေဟာအရေးသွေးကောင်းမွန်ပြီးနိုင်ငံတကာအဆင့်မီအရေးသွေးကောင်းမွန်တဲ့ coffee ဖြစ်တဲ့အတွက်နိုင်ငံတကာကိုဝင်ရောက်ထိုးဖောက်လာနိုင်နေပြီလို့မြန်မာနိုင်ငံ coffee အသင်းဥက္ကဋ္ဌဦးရဲမြင့်ကပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာကျင်းပတဲ့ကော်ဖီပြပွဲမှာမြန်မာကော်ဖီကိုဝင်ရောက်ပြသခဲ့တဲ့ဦးရဲမြင့်ကိုကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားတာကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာနားဆင်ရမှာပါခင်ဗျာ
မှအခုကော်ဖီတွေထုတ်လုပ်တာကအရင်တော့ကတည်းကဆိုင်ရင်တော့နိုင်ငံတကာကိုပို့ပြီးတော့ထိုးဖောက်လာနိုင်ပြီလို့ကြားပါတယ်တစ်ဖက်မှာရှိတာကအဲ့ဒီလိုထိုးဖောက်လာနိုင်တဲ့နေရာမှာအရင်နဲ့နှိုင်းရှင်လိုက်လို့ရှိရင်ဈေးနှုန်းဘက်မှာရောဒီဈေးနှုန်းအတက်အကျအနည်းအမြင့်ဘက်မှာရောဘယ်လိုကွာခြားမှုရှိပါသလဲခင်ဗ
ျလွန်ခဲ့တဲ့နှစ်နှစ်လောက်ကကျွန်တော်တို့ကော်ဖီအသင်းစမထောင်ခင်တုန်းကပေါ့နော်ကော်ဖီဒီအမှဲ့တပိတ်တာ200 300ဖြစ်တဲ့အတွက်ကော်ဖီဆိုင်တောင်သူတချို့ကကော်ဖီပြင်တွေခုတ်ပစ်ပါတယ်ဆိုတော့အဲ့ဒီလောက်ထိအခြေအနေဖိုးဝါးခဲ့တဲ့အခြေအနေကနေပြီးတော့ကျွန်တော်တို့အသင်းစတဲ့ပေါ်ပေါက်လာတဲ့အချိန်မှာပဲကျွန်တော်တို့ကော်ဖီဈေးနှုန်းတစ်ခုကိုဟိုကြံငင်ဈေးတစ်ခုကိုတတ်မှတ်လိုက်တဲ့အခါမှာဈေးကွက်လိုအပ်ချက်အရာပြန်ဆိုင်မှုဖြစ်လာပြီးတော့ဈေးနှုန်းကတည်ငြိမ်တဲ့အပြင်တောင်သူတွေအတွက်အကျိုးရှိကြပါတယ်ဆိုတော့ဒါကျွန်တော်တို့စုပေါင်းခြင်းရဲ့အင်အားပေါ့လေဆိုတော့အဲ့တော့အခုကော်ဖီဈေးနှုန်းအနေနဲ့ကတော့ဒီဘက်နှစ်ဒီမှာတော့ကျွန်တော်တို့ကဒီကျွန်တော်တို့ပထမတော့ကတော့ coffee အကြောင်းနားမလည်ခဲ့ဘူးပေါ့နော်နောက်ပိုင်းကျဈေးကွက်သဘောတရားအရာနားလည်လာတဲ့အချိန်မှာကျွန်တော်တို့ coffee တွေက specialty coffee ပေါ့အထူးတန်းဝင် coffee ဖြစ်တယ်ဆိုတာနဲ့ဟိုဖြစ်တယ်ဆိုတာသိရတဲ့အပြင်ကျွန်တော်တို့ coffee ကိုလည်းဈေးကောင်းပေးဝယ်ကြတယ်ပေါ့အဲ့တော့ coffee ကအခုဒီဈေးကွက်ထိုးပေါက်လိုက်တဲ့အခါမှာကျွန်တော်တို့ coffee ကဈေးကောင်းရရှိတဲ့အနေအထားမှာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒီမြန်မာနိုင်ငံဒီဈေးကွက်ထဲမှာကောဗျာအခုအချိန်ထိကတော့မြန်မာနိုင်ငံမှာကော်ဖီတောက်တဲ့လူတွေတိုးလာတယ်ဆိုတာကျွန်တော်တို့ရေဘူကသိရတယ်။ဒါပေမဲ့မြန်မာနိုင်ငံမှာဖြန့်ဖို့အတွက်ကြတော့ရောဈေးနှုန်းကဒီပြည်ပမှာပို့တာနဲ့နိုင်ရှင်ရင်ကျွန်တော်တို့ဘယ်လိုကွာခြားမှုတွေရှိနိုင်မလဲ။တဘောကမြန်မာပြည်သူတွေစားသုံးမှုအတွက်ဆိုရင်ဈေးကပြည်ပပို့တဲ့ဈေးကများနေမလားအနိုင်ရှင်မှုရချင်
း။အဲကျွန်တော်တို့ကော်ဖီဈေးကွက်မှာပေါ့နော်တချို့စူပါမားကတ်တွေမှာဆိုလို့ရှိရင်ဂျပန်ကကော်ဖီတွေတောင်ကျွန်တော်တို့တွေ့နေရပါတယ်။အဲ့တော့ကျွန်တော်တို့ကော်ဖီဈေးကွက်ထဲကိုဟိုနိုင်ငံခြားကော်ဖီတွေဝင်ရောက်မှုလည်းများပါတယ်ပြီးတော့အဲ့တော့ဆိုလိုတဲ့သဘောကတော့ဒီကော်ဖီဈေးကွက်မှာသူတို့ဝင်လာတာဖြစ်တဲ့အတွက်ကျွန်တော်တို့ကကော်ဖီကို raw material အနေနဲ့ပဲထုတ်ရောင်းရတာများနေပါတယ်အဲ့တော့ဒီ finish product အနေနဲ့ပေါ့နော်ကုန်ကြောအနေနဲ့ရောင်းတဲ့ဟာနည်းပါသေးတယ်အဲ့တော့ကုန်ကြောအနေနဲ့ရောင်းတဲ့အခါမှာလည်းကျွန်တော်တို့ကော်ဖီကအထူးတန်းဝင်တယ်ဆိုတဲ့ဟာတီအောင်လဲကျွန်တော်တို့တပိုင်းကပြည်တွင်းဈေးကွက်မှာရအောင်ကြိုးစားမှာပါပြီးတော့ပြည်တွင်းဈေးကွက်မှာကလည်းဟိုတုံးရတာလွယ်ကူမဲ့သဘောဟိုဟိုဖောင်တဲ့ဒီ coffee milk တွေပဲရောင်းအားပုံများနေတဲ့အခါမှာကျွန်တော်တို့ 100% pure coffee ရောင်းဖို့အတွက်ကကျွန်တော်တို့ဈေးကွက်မှာတော်တော်လေးထိုးဖောက်ရပါအောင်မယ်ခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံမှာအခုတွင်းကျကျသုံးနေကြတာအဲ့ဒီ ready made အထုပ်လေးတွေပေါ့နော် 3-in-1 တို့ဘာတို့လိုမျိုးလက်ဖက်ပဲဖြစ်ဖြစ်ကော်ဖီပဲဖြစ်ဖြစ်ဆိုတော့အဲ့ဒီကောင်တွေကပေါ်ပေါ်တည်တည်နဲ့ရောင်းနေကြတော့ဒ ီကိုရဲမျက်နှုတ်လိုဒီတကယ် coffee အစ်စ်ကိုတုံးဆွဲတဲ့သူတွေပေါ့နော်ဟိုတောက်တောက်တဲ့ပုံစံမျိုးထုတ်တဲ့ဟာမျိုးပေါ့တပေါ်အမေရိကမှာဆိုလို့ရှိရင် Starbucks တို့လိုမျိုးသူကတေချာအမုံကြိတ်ပြီးတော့မှတကယ်ဖြော်ပြီးတော့မှ coffee ကို ready made မဟုတ်ဘဲနဲ့ဟိုအမုံကိုတေချာကွက်ကိုကြိတ်ပြီးတော့ဖြော်ပြီးရောင်းတဲ့ပုံစံမျိုးတကယ်ဟိုအဲ့လိုမျိုးနိုင်ငံတကာအဆင့်မီတောက်သုံးတဲ့အဆင့်ရောက်လာအောင်ရောင်းမှုကြတော့ကောဈေးကွက်မှာဝင်တိုးဖို့ကဈေးနှုန်းအရများနေမလားမြန်မာစားသုံးသူတွေအတွက်
အဲ့လိုတော့ကျွန်တော်တို့ပြောလို့မရပါဘူးများတယ်လို့ပြောလို့မရပါဘူးကျွန်တော်တို့ဘက်ကတော့အဓိကကတော့ဘာလို့အပ်တာလဲဆိုတော့ကျွန်တော်တို့ကဖိုက်ပြိုးရေးနိုင်ငံဖြစ်တယ်ကုန်ကြမ်းတွေထွက်လာတယ်ပေါ့အဲ့ဒီကုန်ကြမ်းတွေကိုကျွန်တော်တို့ကဒီ3 to cup ပေါ့နော်ခွက်ဒီ coffee ခွက်တဲ့ဒီရောက်နိုင်အောင်ကျွန်တော်တို့ value chain တစ်ခုလုံးကျွန်တော်တို့လုံနိုင်မယ်ဆိုရင်တော့ကျွန်တော်တို့အတွက်ခွင့်လန်းရှိပါတယ်အဲ့ဒီအတွက်ကျွန်တော်တို့ဘာတွေလိုအပ်တယ်လဲဆိုတော့နည်းပညာလိုအပ်ပါတယ်ပြီးတော့ equipment တွေတချို့လိုပါတယ်ဆိုတော့စားသုံးသူအတွက်အဆင်ပြေပါရောက်နိုင်မှုအတွက်ဆိုတော့ကျွန်တော်တို့ဒီလုပ်ငန်းရှင်တွေလည်းကျွန်တော်တို့အခုထိုးပေါက်ပြီးတော့လုပ်ကင်နေကြပါတယ်ပေါ့နော်အတိုင်းအတာတစ်ခုထိလည်းတို့အောင်မြင်မှုရကြပါတယ်ပေါ့အဲ့တော့ကျွန်တော်တို့လုပ်ဖို့အတွက်ကတော့ကျွန်တော်တို့အဘက်ကတော့အများကြီးကြိုးစားအောင်ပါပါခင
်လာမယ့်ဒီ6 9နှစ်တန်ဒီ10နှစ်တန်ဒီကျွန်တော်တို့အနာဂတ်ကိုလှမ်းကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့ coffee ထုတ်လုပ်မှုပမာဏနိုင်ငံတကာကိုထိုးဖောက်နိုင်မှုစွမ်းအားဟာဘယ်လိုအနေထားမှာရှိလဲ
အာအလားအလာကောင်းတယ်လို့ပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ coffee တွေကိုပြန်ပြီး coffee သမိုင်းကြောင်းကိုလေ့လာကြည့်တဲ့အခါမှာဒါ missionary တွေကနေ coffee ကိုစယူလာတယ်1885လောက်နဲ့ကိုကကျွန်တော်တို့ coffee တွေကမြန်မာနိုင်ငံမှာစပြီးဖိုက်နေပြီအဲ့တော့တက်တန်းလဲကြာခဲ့ပြီပေါ့နော်ဒါပေမဲ့ဟိုအကြောင်းကြောင့်မို့လို့ကျွန်တော်တို့ကမှေးမိတ်နေတဲ့ဟိုကျွန်တော်တို့ဟိုပါပဲယန္တနာတစ်ပါးပါပဲအဲ့တော့တချို့နေရာတွေမှာ1980ဝင်းကျင်လောက်ကဘိန်းအစားတို့အနေနဲ့ဒါယူဟိုစိုက်ခဲ့တယ်ပေါ့နော်ဒီ coffee တွေကိုဆိုတော့ coffee project တွေကိုဆိုတော့အဲ့တော့ coffee ဒီလိုစိုက်တဲ့အခါမှာလဲတောင်သူတွေဝင်ငွေတိုးပြီးတော့ကျွန်တော်တို့ကမူရခင်းဖင်နဲ့ကျွန်တော်တို့နိုင်ငံအဖြစ်ဒါရည်တည်ထိုင်မှာပါဒါကကဏ္ဍတစ်ခုပေါ့နောက်တစ်ခုကထုတ်လုပ်မှုဘိုင်းမှာလဲကျွန်တော်တို့မြင့်တဲ့လာမယ် economy scale ရောက်အောင်ကျွန်တော်တို့ထုတ်လုပ်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကမြန်မာ coffee ဆိုပြီးတော့ကဘာမှာကျွန်တော်တို့ရည်ရှိရည်တည်လို့ရမှာပါခင်ဗျာ
ဟုတ်ကဲ့နောက်ဆုံးဒီအခုကျွန်တော်တို့မြန်မာနိုင်ငံမှာစိုက်နေတဲ့ coffee အမျိုးအစားဟာကျွန်တော်တို့တာမန်လူတွေနားလည်အောင်ပြောမယ်ဆိုလို့ရှိရင်ဘယ်လိုမျိုးဖြစ်မလဲဗျာနောက်ကျွန်တော်တို့မျိုးစီတွေကိုဒီတဲ့ကောင်းတဲ့မျိုးစီတွေကိုရယူနိုင်တဲ့အနေအထားရှိသလား
ဟုတ်မြန်မာနိုင်ငံမှာစိုက်နေတဲ့ coffee တွေကတော့ဟို Arabica ပေါ့နော်ကုန်းမြင့် coffee ကအများစုဖြစ်ပါတယ် Robusta လည်းဒီနည်းနည်းချင်းချင်းစိုက်ကြပါတယ်ဆိုတော့ဒီ Robusta ကိုရည်ရွယ်ပြီးတော့စိုက်တဲ့ကုမ္ပဏီကြီးတွေလည်းကျွန်တော်တို့ပေါ်ပေါက်နေပါပြီသူတို့လည်းဒီ ARD တိုင်းဘက်တို့ဒီတနင်္လာရီလိုဘက်မှာစိုက်နေကြပါတယ်เนาะ Standard Fighting တွေလည်းလုပ်နေကြပါတယ်ဒါက Robusta အပိုင်ပေါ့လေဒါမြေနှိမ့် coffee ပေါ့ကျွန်တော်တို့ကတော့အထူးတန်းဝင် coffee ကိုဟိုအဓိကထားပြီးတော့ဟိုစိုက်တဲ့အခါမှာကျွန်တော်တို့နိုင်ငံအနေနဲ့ကတော့ဒီပြင်ဦးလွေမိုးကုတ်ရွာငန်းနောင်ချိုပေါ့เนาะချင်းမှလည်းရှိပါတယ်ဆိုတော့အဲ့တော့ဒီမှာဖိုက်နေတဲ့ coffee မျိုးတွေကတော့အရင်မျိုးဟောင်းဖြစ်တဲ့ F795 လို့ခေါ်တဲ့မျိုးတွေလည်းရှိတယ်လို့ FL34 လည်းရှိပါတယ် FL28 ဒါ Cajura Red Cajura Yellow Cajura Cat Dry တော့မျိုးအားဖြင့်အားလုံးစိုက်ကြပါတယ်အရေးသွေးများကလည်းတော်တော်ကောင်းပါတယ်အဓိကကတော့ဒီရေမြေနဲ့မြမရေမြေနဲ့ coffee နဲ့ဟာဒါတဘာဝအားဖြင့်ဖန်ဟမှုရှိတယ်လို့ဒါသိပ္ပံဒီနီးကြဒီတရုတ်ခွဲတဲ့အခါမှာလဲမြမကော်ဖီကအဖြစ်မြင့်အမှတ်တရရှိတဲ့အတွက်ကျွန်တော်တို့အတွက်အလားအလာအများကြီးကောင်းတယ်လို့ပဲကျွန်တော်ပြောကြလို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုရမင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ
်ကိုဇော်ဝင်းလိုက်တင်ဆက်တဲ့စီဝါရေးကဏ္ဍကိုနားဆင်ရပြီးမှတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုကြားရပါမယ်မဆွေမြတ်မွန်ကတင်ဆက်ထားတာပါ
အင်္ဂလိပ်ဘာသာအပါအဝင်ကမ္ဘာပေါ်မှာအထူးကပြောနေကြတဲ့ဘာသာစကားတွေရဲ့စကားလုံးအဓိပ္ပာယ်တွေကိုလေ့လာပြုစုအဓိပ္ပာယ်ဖွင့်ပေးနေတဲ့ Oxford Dictionaries က22တိုင်းလူတွေအသုံးအများဆုံးစကားလုံးတစ်လုံးကိုရွေးချယ်မှတ်တမ်းတင်လေးရှိပါ2015ခုနှစ်အတွက်ကိုတော့ Oxford Dictionaries ကစကားလုံးမဟုတ်ဘဲရုပ်ပုံလေးတစ်ခုကိုထူးထူးခြားခြားရွေးချယ်ခဲ့ပါတယ်လက်ကင်ဖုန်းသုံးကြသူတိုင်းချက်တင်လှုပ်ဖူးကြသူတိုင်းသိကြတဲ့အဝါရောင်မျက်နှာအမှုအရာမျိုးစုံရှိတဲ့ emoji ပုံလေးတွေကမှမျက်ရည်ထွက်အောင်လို့ရှိနေတဲ့ emoji ရုပ်ပုံလေးကိုရွေးခဲ့တာဖြစ်ပါတယ်။ 2015ခုနှစ်ထဲကိုပြန်ကြည့်မယ်ဆိုရင်လူတွေတယောက်နဲ့တယောက်အပြန်အလှန်စာရေးဆက်သွယ်စကားပြောကြတဲ့အခါမှာအတုံးအများဆုံးကစကားလုံးတွေမဟုတ်တော့ဘဲ emoji ရုပ်ကလေးတွေဖြစ်နေတာတွေ့ရတယ်လို့ Oxford Dictionary ရဲ့ဥက္ကဋ္ဌ Casper Grathwall ကရှင်းပြပါတယ်။21ရာစု digital နီးနဲ့အပြန်အလှန်ဆက်သွယ်ကြတဲ့ခေတ်ကြီးမှာအင်္ဂလိပ်ဘာသာစကားတွေမလုံလောက်တော့ဘဲပြုံးနေ၊ရီးနေ၊ငိုနေတဲ့ပုံမျိုးစုံနဲ့ emoji ရုပ်လေးတွေကလည်းအရေးပါလာတယ်လို့သူကဆိုပါတယ်။ဘာသာစကားအတားအဆီးမလိုပဲကိုယ့်ရဲ့ခံစားချက်ကိုလျှက်တစ်ပြက်ဖော်ပြနိုင်တဲ့ emoji ရုပ်ပုံလေးတွေကမျက်ရည်ထွက်အောင်လို့ရီးနေတဲ့ emoji ပုံကို2015ခုနှစ်ရဲ့စကားလုံးအဖြစ်ရွေးချယ်ရတာကလူတွေအတုံးအများဆုံးမှုဖြစ်တယ်လို့ Oxford Dictionaries ကပြောကြားခဲ့ပါတယ်။နှစ်တိုင်းစကားလုံးတွေကိုရွေးချယ်လာတဲ့အစဉ်အလာကိုဖြတ်ပြီးတော့ရုပ်ပုံကိုရွေးချယ်လိုက်လို့ဝေဖန်မှုတွေလည်းရှိပါတယ်။တစ်ချိန်တည်းမှာပဲ emoji ရုပ်လေးတွေကလူတွေတယောက်နဲ့တယောက်ကြားဆက်သွယ်ရေးမှာမရှိမဖြစ်ပါဝင်နေကြတာကိုလည်းဘယ်သူမှမငြင်းနိုင်ကြပါဘူး။ဝါရှင်တန်မြို့တော်မှာရှိတဲ့အမေရိကန်တက္ကသိုလ်မှာတက်နေတဲ့တက္ကသိုလ်ကျောင်းသားကိုတန်းထွတ်အောင်ကဒါဟာခေတ်ရဲ့လိုအပ်ချက်နဲ့အညီရွေးချယ်တာဖြစ်တယ်လို့မြင်ပါတယ်
။ emoji ဆိုတဲ့စကားလုံးကတမင်ရိုးကျအင်္ဂလိပ်စကားလုံးမဟုတ်တဲ့ခါကျတော့ဒါ Oxford Dictionary ကရွေးလိုက်တယ်ဆိုတော့ဒါပါပြလိုက်လဲဆိုတော့ Oxford Dictionary ဒီခေတ်နဲ့အညီပြောင်းလိုက်နေတယ်ဆိုတာပြသလိုက်တာပဲ
။မျက်ရည်ထွက်အောင်လို့ရည်နေတဲ့ emoji ပုံလေးက2015ခုနှစ်ရဲ့ကျင်းဝတ်စိတ်နေစိတ်ထားစိတ်ကိုလွှမ်းမိုးနိုင်စွမ်းဆိုတဲ့အချက်တွေကိုထင်ဟပ်နေတဲ့အတွက်ရွေးချယ်ရတာဖြစ်တယ်လို့ Oxford Dictionaries ကပြောပါတယ်။ UK ထုတ် Guardian သတင်းစာကြီးရဲ့အပြောအရကမ္ဘာတစ်ဝှမ်းမှာနေ့စဉ်အပြန်အလှန်ပို့နေကြတဲ့ emoji ပုံပေါင်းကသန်း 6,000 လောက်ရှိပါတယ်။အဲ့ဒီထဲမှာပါရာသေးကြတဲ့သူတယောက်ကတော့တောတာရှင်တွေကို American သုံးအင်္ဂလိပ်စာတွေသင်ပေးနေတဲ့မတ်ကြီးမုံပါ
သူတို့ပြောတဲ့ဟာတွေကအလုံးအမှန်ပါပဲလို့ဒီမှာလက်ခံတယ်။ဘာဖြစ်လို့ဆိုတော့ဒီမှာဆိုရင်လည်း emoji အများကြီးသုံးတယ်လေ။တကယ်ချင်းတယောက်ဒီမှာ text message ပို့ရင်ဒီ emoji နဲ့ပဲဒီမှာပြန်ပို့လိုက်ကြ။ဘာဖြစ်လို့ဆိုတော့မရေးချင်ဦးမှာဒီမှာ oh ငါအရင်ရည်နေတယ်။ဒါမှမဟုတ်ငါပြောလိုက်ကြ။အဲ့ဒါဒီအလုံးရေးလိုက်ရင်အရင်ကြာတယ်လေ။အဲ့တော့ဒီမှာရည်တဲ့ emoji လေးပို့လိုက်ဟုတ်ဖိတ်တိုတဲ့ emoji လေးပို့လိုက်ဆိုရင်အလုံးကအတိတ်ပဲပေါ့ပြီနောက်တစ်ခုကဒီ emoji လေးကတငယ်ချင်းလေးနဲ့ပေါပပပပြောခြင်းအဲ့ဒါလေးတွေနဲ့ပဲပို့လိုက်ရင်အဲ့ဒါအလုံးကအဆင်ပြေတာ
ဆိုကျေးမွန်တို့တငယ်ချင်းတွေကြားထဲမှာပေါ့နော်အခုလိုမျိုးတောင်းနဲ့တောင်း text message အပြန်လှန်ပို့တဲ့တငယ်ချင်းတွေကြားမှာကောဒီလိုမျိုး emoji character လေးတွေသုံးတာဘလောက်များများသုံးကြတာတွေ့ရလဲချက
်အော်အများကြီးမဲ့သုံးတယ်မှာ for example နော်ခဏလေးငါပဲကျေးမွန်တငယ်ချင်းကကျေးမွန်ကိုဟိုစာ text message ပို့လိုက်တယ်Hey, what's up? I'll want you to eat lunch di ma twa sa me, dinner di ma twa sa ae sa me, nya sa la twa sa me. Me ho sa la ge ba la de twa me da. Da me jimo a do jian pyo lai de text message ma. Oh, jimo minili ho sa nau cha ni bi, late phin ni bi lo jian pyo lai de. Tharo a do jimo ma su ba ma pyo u. Tharo a ai emoji le ngo de yi de emoji le o ba tharo pyo lai de.ဒီမှာလည်းအေးအေးဒီပဲပေါ့ဒီသူတို့ကရည်ပဲရည်နေတယ်။ဘာဖြစ်ဆိုတော့ဒီမှာအမြဲနောက်ကျလို့သူတို့ကအဲ့ဒါကိုပြောနေတာ။ဒီဓာတ်ပုံလေးကိုပြလိုက်ရင်အလုံးအားစီပြီ
။ဂျပန်နိုင်ငံမှာလွန်ခဲ့တဲ့အနှစ်20လောက်ထဲကစပေါ်ခဲ့တဲ့ emoji ပုံလေးတွေကကမ္ဘာတစ်ဝှမ်းမှာတော့သိပ်မကြားခင်နှစ်တွေတုန်းကမှကြေကြေပြန့်ပြန့်သုံးလာကြတာဖြစ်ပါတယ်။အထူးသဖြင့်ဒီလက်ကင်ဖုန်းနဲ့ text message ပို့ကြသူတွေကကိုပြောနေတဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့လိုရင်းတူရှင်းပုံဖော်နိုင်တာမို့ emoji ပုံတွေကိုစာသားတွေထဲမှာထည့်ပြီးတော့အသုံးများလာကြတာဖြစ်ပါတယ်
။ text message ပို့တဲ့ခါကျရင်ပို့တာပို့နေရရုပ်ကမမြင်တော့ emoji လေးထည့်လိုက်ရုံနဲ့ကိုဒီဘလောက်တိပြောနေတဲ့အကြောင်းအရာကိုစိတ်ဝင်စားမှုရှိလဲဆိုတာရယ်။နောက်ပြီးကိုဒီဒေါသနဲ့ပြောနေရလားပြုံးပြီးတော့ပြောနေရလားဆိုတာသိနိုင်တဲ့အတွက်သုံးဖြစ်တယ်။အဓိကစကားလုံးတွေအရှိရောအဲ့လိုတစ်လုံးနဲ့ဒီလို emoji လေးတစ်ခုလေးပေးလိုက်ရုံနဲ့ပြောနိုင်တယ်ဆိုတော့ဒီကတော့အချိန်ကုန်တက်တာလေ။လက်အိုင်းနဲ့ emoji လေးတစ်ခုလေးလက်သက်ဖက်လေးနဲ့ရွေးလို့ရတော့အဆင်ပြေတယ်။ဒါပေမဲ့တချို့ဆိုရင်ဒီကတက်ကူကြောင်းကြီးကြောင်းသားဆိုရင်သူတို့အလုပ်ရှင်နေနေတော့ရင်းနှီးနှီးစကားပြောတဲ့ခါကျရင် emoji လေးတွေတုံးတယ်။အဲ့တော့တော်တော်အသုံးရတယ်
။လက်ရှိမှာ emoji ရုပ်ပုံပေါင်း1200ကျော်ရှိပါတယ်။ဂျပန်ကနာမည်ကြီးဆက်သွယ်ရေးဒိုကိုမိုကုမ္ပဏီကဝန်ထမ်းတယောက်ကသူတို့ကုမ္ပဏီကလူငယ်တွေကိုပို့ပြီးတော့ဆွဲဆောင်နိုင်အောင်လို့ခံစားချက်ကိုပေါ်လွင်စေမဲ့ကာတွန်းသရုပ်ပြပုံလေးတွေကို1995မှာစထွင်ရကနေပြီးတော့ emoji ပုံတွေဖြစ်လာခဲ့တာပါအခုတော့လူတွေရဲ့လက်ရှိစိတ်ခံစားချက်ပေါ်လိုက်ပြီးတော့ emoji ပုံတွေရွေးလို့ရအောင် smart လက်ကင်ဖုန်းတွေရဲ့ keyboard တွေထဲမှာ emoji ရုပ်ပုံရှာနဲ့ချီကိုထည့်ပေးလာကြပါတယ် emoji ပုံတွေကိုရှာနေစရာမလိုပဲတန်းပြီးတော့ရိုက်နိုင်အောင်လို့လက်ခလုတ်တွေပေါ်မှာပုံစံမျိုးစုံပါတဲ့emoji keyboard ကိုလည်းအခု2015 November လထဲမှာပဲအမေရိကန်မှာစပြီးတော့ရောင်းချခဲ့ပါတယ်။မျက်နှာအမှုအရာတွေမှာက အစာအတောက်ရာသီဥတုစသဖြင့်အခြေအနေမျိုးစုံအတွက်ကို emoji ရုပ်ပုံတွေရှိနေတော့အဲ့ဒါတွေအားလုံးကတကယ်ပဲအသုံးဝင်ပါရဲ့လား
အဲ့လိုများတာတော့ကောင်းပါလေမင်းများရွေးချယ်မှုရှိတာပေါ့ဒါပေမဲ့တခါတည်းတိတ်များလို့တော့ဘာသုံးရမလဲကိုမသိတော့တာတခါကျရင် emoji ဆိုလေးနှိပ်လိုက်အဲ့ဒါစာမျက်နှာတက်တက်မျက်နှာနဲ့တော့မကတော့စာမျက်နှာအများကြီးလှမ်းနေရတော့ဘာရွေးလို့ရွေးရမလဲကိုမသိတော့အဲ့လိုချင်းမျိုးဖြစ်သွားတော့လေတိတ်များရင်လည်းမကောင်းဘူးဗျ
ထောင်ထဲချီရှိနေတဲ့ရုပ်ပုံလေးတွေကမှ Oxford Dictionaries ကတော့ကမ္ဘာပေါ်မှာလူသုံးအများဆုံး Tears of Joy ဝမ်းသာလွန်းလို့မျက်ရည်များအောင်လဲတဲ့ဆိုတဲ့ emoji လေးကိုရွေးချယ်လိုက်တာပါကမ္ဘာအနှံ့မှာရှိနေကြတဲ့လူတွေအချင်းချင်းကြား Digital နည်းပညာနဲ့ဆက်သွယ်နိုင်ကြတဲ့ခေတ်ကြီးမှာသကလုံးမဟုတ်တဲ့ emoji ရုပ်ပုံရဲ့အသုံးဝင်မှုကို Oxford Dictionaries ကတော့မှမှတ်တမ်းတင်လိုက်ရပြီလို့ပြောရမှာပါရှင်
မန်းစုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ရပြီးအခုတခါတော့တက်တန့်ရောင်သတင်းလွှာကိုတင်ဆက်ပါမယ်။မအေးတန်နာကျော်ကအစီအစဉ်တင်ဆက်တာပါ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ့ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ American သမ္မတဘရက်အိုဘားမားရဲ့တက္ကသိုလ်ရောင်တက်ဖို့အရွယ်ရောက်လာတဲ့သမီးကြီးရှေ့ပါဆက်လုပ်ဖို့အစီအစဉ်တွေရှိပါလေနောက်ပြီးကဘာကျော် YouTube ဖွဲ့ရဲ့ပင်နိုင်ဆိုတော့ဘူနိုတယောက်ညူးယောက် Broadway မှာဗားပြဇာတ်များလာပြီးတော့ကပြဖြောပြနေတာပါလေဒီလိုမျိုးကဘာတလောကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းထုတ်ထွားတာတွေကိုကြားကြရမှာပအမေရိကန်သမ္မတဘရက်အိုဘားမားရဲ့သမီးအကြီးမလီယာအိုဘားမားလာမယ့်2019ခုနှစ်ဆောင်းဥပောက်မှာဆိုရင် Harvard တက္ကသိုလ်စတင်နိုင်တော့မှဖြစ်ပါတယ်။ဒီနှစ်တွေဦးအထက်တန်းကျောင်းပြီးသွားရင်တော့တနှစ်နာပြီးတော့ Harvard တက္ကသိုလ်ကိုသွားပြီးတော့တက်ရောက်မှဖြစ်တဲ့အကြောင်းမေလတရနေ့ကပဲအင်မီရိုကအကြေညာချက်ထုတ်ပါတယ်။မလီယာဘယ်တက္ကသိုလ်မှာတက်မယ်ဆိုတာကိုရှောက်ဖွေစုံစမ်းနေတဲ့အတွက်ဆုံးဖြတ်ချက်ကြေညာဖို့တစ်လလောက်ကြာခဲ့ရတာပါတဲ့။သမ္မတအိုဘားမားရောသမ္မတကရောမီရှဲအိုဘားမားရောဟာဗတ်တက္ကသိုလ်မှာဥပဒေပညာစီးပူးပြီးတော့ဘွဲ့ရခဲ့တာဖြစ်ပါတယ်ရှင်
။ Oh hey, I just thought I'd show our friends in the US and the UK how
ဆင်မူတဲ့ဟောင်းတွေကထိခိုက်ဒဏ်ရာရသူတွေအတွက်အထူးကျင့်ပါပေးတဲ့နိုင်ငံတကာအားကစားပြိုင်ပွဲတွေမကျင့်ပါပေးခင်ကနေဒါဝန်ကြီးချုပ်ဂျက်ဆင်ထရူဒိုတယောက်အားကစားသမားတွေနဲ့တိုက်ထိုးနေတဲ့ဗီဒီယိုဖိုင်တစ်ခုမေလ3ရက်နေ့ကပဲထွက်လာတာပါ။အမေရိကန်ပြည်အောင်စုနဲ့ဗြိတိန်ကပြိုင်ဘက်တွေမြင်အောင်ပြကျင်ပါတယ်ကနေဒါကတော့ဒီလိုပါဗြိတိရှဘုရင်မကြီးမင်းသားဟယ်ရီသမ္မတအိုဘားမားနဲ့သမ္မတကတော့မီရှဲအိုဘားမားတို့မြင်အောင်ကြီးဆိုပြီးတော့နောက်ပြောင်စိန်ခေါ်ရင်းနဲ့အားကစားသမားတွေကြားမှာကနေဒါဝန်ကြီးချုပ်ဂျက်ဆင်ထရူဒိုတယောက်တိုက်ထိုးပြခဲ့ပါတယ်ဒီဗီဒီယိုကို Twitter လူမှုကွန်ရက်မှာအင်္ဂလိပ်လိုရောပြင်သစ်ဘာသာနဲ့ပါတင်ထားတာပါကနေဒါအသင်းကတော့အဆင်သင့်ဖြစ်နေပြီလို့သူကဆိုပါတယ်မကြသေးခင်ကပဲသမ္မတအိုဘားမားနဲ့သမ္မတကတော်မီရှဲလ်ကဗြိတိရှတော်ဝင်မင်းသားဟယ်ရီကိုနောက်ပြီးတော့ဘယ်နိုင်ငံအသင်းကအကောင်းဆုံးဖြစ်မလဲဆိုတဲ့ပြောထားတဲ့ဗီဒီယိုကိုလည်းဝန်ကြီးချုပ်ဂျက်ဆင်ထရူဒိုကပြင်ပြီးကိုးကားထားပါတယ်။စစ်မှုထမ်းဟောင်းတွေကထိခိုက်ဒဏ်ရာရတဲ့သူတွေအတွက်အထူးပြေးခုံပြပြိုင်ပွဲကို2014ခုနှစ်ကမင်းသားဟယ်ရီကလန်ဒန်မှာစပြီးတော့ကျင်းပပေးခဲ့တာပါ။မေလ၈ရက်ဖလော်ရီဒါပြည်နယ်အော်လန်ဒိုမှာကျင်းပမယ့်ပြိုင်ပွဲတွေကိုနိုင်ငံပေါင်း15နိုင်ငံလောက်ကအားကစားသမားတွေလာရောက်ပြီးရှင်ပြိုင်မှာဖြစ်ပါတယ်။ကမ္ဘာကျော် YouTube ဖွဲ့ရဲ့နာမည်ကြီးဆိုတော့ဘိုနိုတယောက်အေပီလာ29ရက်နေ့ကနယူးယောက် Broadway မှာကပြတဲ့ Eclipse ဆိုတဲ့ပြချက်ကိုကပြသူမက္ကဆီကိုနိုင်ငံမှာမွေးဖွားတဲ့ကင်ညာနယ်ဝါနမကြီးတယုတ်ဆောင်လူပိတန်ငွန်ကုန်နဲ့အတူစင်မြေမှာတွေ့ခဲ့ရပါတယ်။လွန်ခဲ့တဲ့နှစ်ကနိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကအကြောင်းတကြောင်းမှာအကြောင်းသူ219ယောက်ကိုဘိုကိုဟာရမ်စစ်သည်ကြွားတွေကပြန်ပြေးဆွဲဖမ်းသွားခဲ့ပြီးတော့ဒီနေ့အထိကြောက်ဆုံးနေစေဖြစ်ပါတယ်။ဒီ main clay တွေနဲ့တခြားကဘာတဝိုင်းကပြန်ပြေးဆွဲခံရလို့ပျောက်နေတဲ့ main clay ငယ်တွေအတွက်အဖက်တရားအဖြစ်နဲ့နေကျက်ချင်းသို့မဟုတ်လားကျက်ချင်းလို့ကဘာကိုအမှောင်ဖုံးချင်းလို့အဓိပ္ပာယ်ယူနိုင်တဲ့ Eclipse ဆိုတဲ့နာမည်နဲ့ပြဆက်ကပြကြတာပါ။ဂျူဒူဆိုတော့ဘွန်နိုကကဘာတဝမ်းစီးရဲမွဲတင်မှုတိုက်ဖြည့်ရေးဝမ်းဆိုတဲ့လှုပ်ရှားမှုကိုထူထောင်ထားသူပါ Broadway ဇက်ခုံပေါ်မှာပြဇက်ကားတဲ့သူတွေနဲ့အတူအမှတ်မထင်ရောက်လာပြီးတော့ Eclipse ပြဇက်က2014ခုနှစ်အေပီလနိုင်ဂျီးရီးယားနိုင်ငံချီပေါ့ကျောင်းသူတွေကပြန်ပြီးဆွဲခံခဲ့ရသူကျောင်းသူနှစ်ဦးကိုရည်ညွှန်းနေဆိုပြီးတော့ရှင်းပြသွားခဲ့တာဖြစ်ပါတယ် Two girls in particular. British Dowie Midazurega, Cambridge Musa, Mena William Yet, Giaro, Keha, Potu Negaro, Britain Muda Pondu, Biji Kamaza, Piaraga Towide, 2 year Pondu, Tabo Nicolaya Bio Tishu Tawari, National Portrait Gallery, Piarai Magazine G and Nitia B. Attainment. Britain Kipjai Fashion, Design Bone, Tabo Nico Piata Tarawa, Magazine Nitia B. Tudoma, Mena William Yet, Giaro, Kaya, Tabo Nico, Menapo Abbey, a dreamer Semin Hamale B. Tedu in Tarapsipari, Boydam Hode, Bowman, Yuyo Wisan, Layout Day, Kate Middleton, Bonuri, Yadongale, Bobo Baba. A bamshibu, Bioshimu, Yuja, and a Yakirawa. Tipo Manale, Lekamelo, Mule Mare, Supriole, Piota Gavari. Oscar Yoshin, Tuchonzu, Yagabure, British, Nemejo, Yoshin, Mena, Minamirigo, Botu Nirongaro, British, and Shaze, Mena, Charles Ness, and Nipside, Camelaro, Lekan Dresson, Gombure, Badi, Zimbabwe, Gavari. Same James Nanoma, Zimbabwe, Kana, Dayala, the Riremaro, Shakespeare's in Love. Yoshin Sakane Oscar Su, Zappo Su Yagere, Nemeji, the Yosang, Minamiji, Juri Dentle, Bawimari. Now, Diagoro, the King's Speech, Yoshin Gama, Satamamia, George Pigeon, Pinet, the Yosangere, Colin Fat, Pipari. Beginning the Bound Lizing Ane Drima, Oscar Su Yagere, Britain Nanga, Yoshin Mina, Minami, Zenyo Yedu, Tolo Du Sare, Nubinashin, Donya Jola, Lagevari. Nemeji, Nubinashin, Pizare, Mike K, Jeremy Irons, Maggie Smine, Mark Rylance Jule, D. Kanago, Dayo Lage Javarisha. Hey, y'all, it's Fred. I gotta tell you something. Oh, yeah, I wanna be a celebrity, yeah. Dito Dayo, the Renoir season will read you my best sentinel on Yawan season, my total invinibarisha. Dito Renoir, yo, yo, then your piece on cheating as you know.
ဒီနေ့ရေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ဖီဝေးအပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်ဖီဝေးမြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း
มาเจอกันน่ะเหรอตาตมี้นี่เป็นญาติเกษาเลยดิปะเนาะดูแลดูได้มากูเนี่ยที่มันแจกเลยดิชื่อจ๋าปะเนาะไอ้หลุสิรอกูคลีนี่กูเลยที่มันแจกติดเลยดิทาไปเต็มญาติปะเอาละมีที่มันแจกติดเลยทาไปเต็มญาติคลีนี่กูลั้นแต่ตัวอ๋อหลุไปเต็มน่ะปะเนเนเลียเนี่ยดิคลีนี่สะพอดวาสนาปาละอ๋อตู้เยอ๋อวาสนาเลียบาผิดมะเลยปะเนาะกูจะติดซองนี้แก้ไขปะตู้ปะเนาะกินทานนี่ลั้นจองไปเต็มมาเลย ซาพาวานาปาเรปาอองนูเลคลีดิโอซั่วซองหมู่เลเนี่ยตู้อชวยเลเนี่ยตู้ภาษาอ๋อเลเนี่ยตึนตอมเลอะหลูเลลุบไปเสร็จจังมาเลยโหจ้องมาทากินเนาะเลกระตองเลดิปอกระตองเลดิอ่ะเลเนเลดิควายชุยไปไล่ปอเนาะอู้เมียนผ่แม่อยู่มาซะเลปုံเมียนเลดิปอดิกระโลอังกฤษาทูโจเจเนสเป็นเลตูตัดตุยหมาตุยโหโหมูโจจ้องเลนี่เลบวะเลอ่ะซะคลีโกตรันหลွတ်ทาแม่อะซะตู้โหกระตองปုံเมียนกระตองเลดิปอเนาะ อะหลูวิดีโอคลิปนี้อะไรนี้ตัวเพียงเพียงนี้ที่อยู่ตัวแรกอะหลูจีนไอ้เปียวตัวเองเปียวตัวแม่อะไรเนี่ยตัวเสกวนซาหรือซาลังนี่ที่พัดแต่ซาเลจริงๆซาลังนี่ที่พัดแม่ซาลังทูเลปุ่มนี่เลยสิบาทเลยอินเดียตัวอะตัวจูซาตัวตัวปอนตัวเพียงเพียงตัวอะไรนี่เสกวนซาตัวอะไรปอนตัวเสกวนซาผู้ลูกปีกาเก่าตัวมาเลยคลีเดียวนี่ซาเลเซนยังอะหลูเพียงอยู่เลยไปส่งมาทานเลยปอนคลีเดียวสัวร์
จดานอจดาไปลูกคลีสัวร์หลุดตัวไม่นะปอนอะมีบ้าหรอปีนาเลียเด็ก
လိုက်ကြောင်းပြီးတော့ပို့အဆင်ပြေပါတယ်ဒါလို့ကိုကလေးကိုအင်္ဂလိပ်စာလေးထူးထူးချင်းနဲ့ဆိုလို့ရှင်လဲဟိုအမားတို့ခစ်တော့တော့ပေါ့နော်အခုခစ်တော့အခုခစ်ပြောင်းပါပါအမားတို့ခစ်တော့တော့ဒီအင်္ဂလိပ်စာလေးတင်တာတော်တော်လေးကိုအားနေကြတယ်ကိုအားနေတော့ကိုခစ်တော့လဲကိုအားနေတာကိုခံခဲ့ရတယ်ခစ်ဆုံးနေကြမှာဆိုတော့ကိုကလေးကိုလည်းထူးထူးချင်းနဲ့ဆိုရှင်နဲ့ဆိုတော့အင်္ဂလိပ်စာလေးကိုပြန်နာပြီးပန်ပိုးပြီးတော့အဲ့လိုမျိုးကောင်းမဲ့ကြောင်းလေးကိုယူပြီးတော့ဒီကလေးအားမဲ့ခြင်းလေးပေါ့နေရာဒီလေးပဲတစ်ချက်တကယ်လို့ကလေးကအရင်ကပညာကြီးလိုလားတယ်အရင်ကဆိုလို့ရှိရင်သူ့ရဲ့အချင်းအိုးလေးတွေမှာလည်းသူ့အတွက်နောက်ဆက်အင်္ဂလိပ်စာလေးကိုတော့လုပ်ပေးစေချင်တာပေါ့နော်အဲ့တော့အွယ်လေးရောက်လာတဲ့အခါကျလည်းသူကအခုခေတ်ကအရင်တိုးတက်လာတဲ့ခေတ်ဆိုတော့ကွန်ပျူတာသင်တန်းလေးတွေလုပ်ပေးတာလို့လို့အဲ့လိုပေါ့ကလေးလေးကိုနည်းနည်းလေးဟိုဖက်ဆုံလေးမှာထုတ်ချအောင်ပေါ့နော်အဲ့လိုလေးဟိုလိုင်းတက်ပြီးပို့စီပေးပါတယ်ပေါ့အဲ့လိုမျိုးပေါ့ပညာကြီးရတော့ပြောမယ်ဆိုတော့တော်တော်ကြီးကိုဟိုအမားတို့ခေတ်တော့လည်းတော်တော်ကမကမရဖြစ်ခဲ့တယ်ခုကလေးချောင်းအခုကျမရဲ့သမီးအခု24နှစ်ပေါ့အဲ့ကလေးချောင်းထားတဲ့အရွယ်လုံးနေတဲ့ညက်20လောက်ကတော့တော်တော်လေးကမကမရဖြစ်တယ်ပေါ့နော်အဲလက်သေးလာယူရင်းချောင်းအတားနဲ့ဟိုလက်ထိုးပြီးတော့ဟိုဈေးတွင်းရတာတွေချောင်းအကျိုးဟိုအဲ့လိုတွေပေါ့နော်ဈေးတွေကလည်းဈေးမျိုးအမျိုးဒီနှစ်ကပဲဈေးပေါက်တယ်ဘလို့နှစ်ကပဲဈေးပေါက်တယ်ဒါမျိုးကလည်းရှိသေးတယ်ခက်ဆက်ဆက်အများကြီးမဆိုးလို့ပါဘူးတချို့တဝက်ပေါ့နော်အဲ့လိုမျိုးချိန်လုံးကင်ပြီးတော့ကလေးတွေကြောက်အောင်လုပ်ထားတာလို့လူတို့လက်လက်ထိုးမှသူ့ကျူရှင်ကိုသူ့အင်ကျူရှင်ကိုတွားထားမှကလေးကိုမျက်နှာသာလေးပြေးတာလို့ဆူရငေါက်တာအခောက်ခံတာလွတ်တာလို့အဲ့ဒါတွေကစိတ်ခဲ့သေးတယ်ပေါ့အခုတော့လည်းမရှိတော့လောက်ဘူးထင်ပါတယ်ပေါ့ပထမအရွယ်ကလေးတွေကိုပထမအရွယ်လေးတွေမှာပညာသင်ကြားပြီးတော့အဲ့လိုမျိုးနိုင်ငံတကာအမြင်လေးကဘာအမြင်လေးကျေစေခြင်းနဲ့ဘုဟုတ္တရတွေအများကြီးသိခြင်းနဲ့ပေါ့နော်အားလုံးတိုးတက်စေခြင်းနဲ့ကြီးပွားစေခြင်းနဲ့အမြင်လေးကျေစေခြင်းနဲ့နိုင်ငံတကာကိုလည်းအဲ့လိုမျိုးရောက်စီချင်တာပေါ့နော်အင်းလေးလည်းအရင်ကျဲပြီးတော့အရင်ကြီးပွားတိုးတက်စီချင်ပါတယ်ကလေးတို့အဲ့ဒါတော့မားရဲ့စီရင်တာနည်းမှာပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူတင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ် VOA ကနေမနက်ပြန်မနက်အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါလိုင်းနိုမီတာ32 40 48 50တို့ကနေဖမ်းယူနားဆင်ရဖို့ရှိပါတယ်ခင်ဗျာခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းညုတ်ကိုမက်ခင်ဖြူတွေးကပြောပြပါမယ
်။ဒေသခံတွေကန့်ကွက်ဆန္ဒပြနေတဲ့လက်ပတော်ကျင်းတီစီမံကိန်းကိုပြန်ဆမယ်လို့တရုတ်ဝမ်ပေါင်ကုမ္ပဏီကကြေညာလိုက်တဲ့အပေါ်မှာဒေသခံရဲချီရဲ့ကန့်ကွက်ဆန္ဒပြမှုတွေတဖန်ပြန်ဖြစ်လာခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကတရုတ်အစိုးရအနေနဲ့ပြည်ပမှာရင်းနှီးလှုပ်ကန်နေတဲ့ကုမ္ပဏီတွေကိုသက်ဆိုင်ရာနိုင်ငံရဲ့ဥပဒေတွေအတိုင်းလေးစားလိုက်နာဆောင်ရွက်ဖို့အမြဲတမ်းတိုက်တွန်းပြောဆိုနေတဲ့အကြောင်းပြောလိုက်ပါတယ်။တနိုင်ငံစလုံးအတွက်အချို့မြင့်ရစီမဲ့စီမံကိန်းတွေကိုတရုတ်နဲ့ဒီမြန်မာအစိုးရတို့လက်တွဲပြီးမှန်မှန်ကန်ကန်ပူးပေါင်းကောက်ထည်ဖော်သွားလို့တဲ့အကြောင်းနဲ့တနိုင်ငံစလုံးကပြည်သူတွေအတွက်အချို့ရှိစေမဲ့ဒေသတွင်းလူမှုစီးပွားဖွံ့ဖြိုးတိုးတက်စေမဲ့လုပ်ငန်းတွေကိုပို့ပြီးတော့အားကောင်းလာအောင်ထုတ်မြင့်ဆောင်ရွက်သွားလို့တယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရလူခန့်ကဒီကနေ့ပဲပြောဆိုလိုက်ကြပါရှင်ဖိလစ်ပိုင်နိုင်ငံမှာတော့သမ္မတသည့်ရွေးကောက်တင်ပြဖို့အတွက်ပြည်သူတွေဒီကနေ့မဲပေးခဲ့ကြပါတယ်။တရားဝင်မဟုတ်သေးတဲ့စီရင်တွေအရာကတော့ဒီသဘောထားချင်းမှပြီးစကားကိုခက်ပြက်ပြက်ပြောရတဲ့မြို့တော်ဝင်တူကမဲအများဆုံးရနေပါတယ်။တောင်ပိုင်းတဘာဝမြို့ရဲ့မြို့တော်ဝင်အဖြစ်နှစ်တော်ကြာတာဝန်ထမ်းခဲ့တဲ့ရော်ဒရီဂိုဒူတက်ကဒီကနေ့ရွေးကောက်ပွဲမတိုင်ခင်အစောပိုင်းလူထုစစ်တမ်းတွေအရာကလည်းဒီအထက်သူနဲ့အတူရှင်ပြိုင်ဘက်တွေထက်ဆယ်ရာခိုင်နှုန်းအထက်အထိပို့ပြီးတော့ထောက်ခံမှုရနေတာဖြစ်ပါတယ်ရှင်။နိုင်ငံကသတင်းတောက်တွေအပေါ်မြောက်ကိုရီးယားအနာဘန်တွေရဲ့ပြုမှုဆက်ဆံပုံကြောင့်ပြုံရမ်းမြို့တော်မှာလက်ရှိကျင်းပနေတဲ့ပါတီညီလာခံအတွက်ကင်ဂျုံအုံအစိုးရကအသေးချာပြစ်စစ်ထားတဲ့ပုံရိပ်ထိခိုက်ခဲ့ရပါတယ်။ BBC သတင်းတောက်တွေရဲ့သတင်းတင်ပြပုံတွေကိုအနာဘန်တွေကသဘောမကျတာကြောင့်ဒီမြောက်ကိုရီးယားနိုင်ငံကနေပြီးတော့သူတို့ကိုချက်ချင်းနှစ်ထုတ်ခဲ့တာပါ။တိုချိုအခြေစိုက် BBC သတင်းတောက် Rupert Winfrey Hayes နဲ့အတူထုတ်လုပ်ရေးမှူးနောက်သတင်းရိုက်ကူးသူတို့ကိုမြောက်ကိုရီးယားနိုင်ငံကနေသူတို့ထွက်ခွာခံပြီးတောက်ချနေတဲ့အနာဘန်တွေကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။ ကနေဒါနိုင်ငံအယ်ဘာတာခရိုင်မှာတော့အကြီးကျယ်လောင်နေတဲ့ဂျော်မီငိမ့်သွားအောင်လို့မိသားသမားတွေအနေနဲ့ကြိုးစားနေတာမှာအခြေအနေကတိုးတက်မှုရှိလာနေတယ်လို့ကနေဒါတာဝန်ရှိသူတွေကပြောပါတယ်ရှင်
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုမက်ခင်ဖြူတွေပြောပြသွားတာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမက်သင်ကီထိုက်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ဘီလ်ဘာဘာဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00လိုင်းနိုမီတာ24-32-52တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်ကျွန်တော်ရှင်နေအားလုံးဘေးပရာဝေးကွာပြီးညဉ့်ညနေကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.